to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Day 2019ခုနှစ်မေလ2ရက်စာသာပရိနေညဘက်အစီအစဉ်တွေကို American မြောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိ line to meter 2532 52နဲ့ line လန်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဗင်နီဇွဲလားနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမဲ့သူဘယ်သူမှမဆိုဆန့်ကျင်ကြဖို့သမ္မတကဒီနေ့ပဲတိုက်တွန်းပါတယ်ယူရန်နိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေယာယီဖယ်ရှားထားတာကိုရပ်ဆိုင်ပြီးအမေရိကန်ကစီးပွားရေးတံခတ်မှုတွေတိုးမြှင့်သွားဖို့ပြင်ဆင်နေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မှာဗိုလ်တူးညသကောင်အချိန်ပြစ်ခတ်မှုအတွင်းလူ6ဦးသေဆုံးသွားတဲ့သတင်းပေးပို့ချက်နဲ့အတူချင်းချောက်အကြမ်းဖက်ခံရတဲ့မြန်မာသတင်းသမားတွေအကွာအဝေးပေးမှုရှိနေပြီလားဆိုတော့ဖန်မြန်မာရဲ့အစီရင်ခံစာနဲ့ပတ်သက်လို
့တရင်သမားတွေကိုဒီမှာချင်းချောင်းနေတယ်ကျမတို့ကိုပေါ့နော်အကူညီပေးဖို့အကာအကွယ်ပေးဖို့စာလဲတင်နေတယ်လူကိုယ်တိုင်လဲသွားပြောတာရှိတယ်ဒါပေမဲ့အခုချိန်ထိ
တခါ KNU နဲ့မွန်ပြည်သစ်တို့ကြားနေမြေအငင်းပွားမှုနဲ့ပတ်သက်ပြီးစီးရီးတင်းမာနေကြတဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့သုံးသက်ချက်တိုင်းရင်းသတင်းလွှာတွေကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ခင်ဗျာ။
ဗင်နီဇွဲလားနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမဲ့သူဘယ်သူကမှမဆိုဆန့်ကျင်ကြဖို့သမ္မတနီကိုလတ်မာဒူရိုကတိုက်တွန်းလိုက်ပါတယ်။တိုက်ခံကောင်းဆောင်ဝိုက်ကွာဒိုကစစ်တပ်ကိုပဲပြောင်းလာအောင်စီယုံပြောဆိုမှုတွေမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာပဲသမ္မတကအာဏာကိုဆက်လက်ချုပ်ခိုင်ထားနိုင်ဖို့ကြိုးပမ်းနေတာပါ။နေ့ရက်ကျလမ်းမမှာဆန္ဒပြအောင်ကြောင်းမှုတွေနဲ့ဂျုံခဲ့ပြီးနောက်ရုံမြင့်တန်ကြားကနေစစ်ကောင်းဆောင်တွေနဲ့အတူပြောကြားတဲ့မိန့်ခွန်းမှာတော့တိုက်ပွဲတစ်ခုနဲ့ရင်ဆိုင်နေရပြီးစစ်တပ်ခိုင်မာမှုရှိကြဖို့တစ္ဆာပေါသူတွေအာဏာသိမ်းဖို့ကြိုးပမ်းသူတွေကိုရင်ဆိုင်တိုက်ပွဲဝင်ဖို့သမ္မတကတိုက်တွန်းခဲ့တာဖြစ်ပါတယ်။ကာကတ်မြို့တော်ကလမ်းနေပေါ်မှာနေ့ရက်ကျဆန္ဒပြပွဲတွေတွင်မှာတော့အတိုက်ခံခေါင်းဆောင်ကိုထောက်ခံသူတွေနဲ့လူညိုရေးတပ်ဖွဲ့တွေကရုံရင်းစံကတ်တွေလည်းဖြစ်ပွားခဲ့ပါတယ်။တိုင်းပြည်မှာငွေကြေးဖောင်းပွားမှုတွေအစမတန်ကြီးထွားနေတာအစားအသောက်လောင်းစားစေဝါနဲ့လက်စင်မီပြက်လက်မှုတွေကြောင့်တန်းနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံသားတွေလည်းတိုင်းပြည်ကထွက်ပြေးနေကြတာပါ။တိုက်ခံတွေထိန်းချုပ်ထားတဲ့လွတ်တော်ရဲ့အုတ်ထကွာဒိုကတော့ပြည်ထောင်နဲ့ဒီစင်မာလာတဲ့ယူကော့ပွဲတွေမှာမတမာမှုတွေရှိတဲ့အတွက်သမ္မတမာဒူရိုကတရားမဝင်ဘူးဆိုပြီးခြေခံဥပဒေပြဋ္ဌာန်းချက်အရယာယီသမ္မတဖြစ်နေကြေညာထားတာဖြစ်ပါတယ်။
2016အမေရိကန်ရွေးကောက်ပွဲမှာဝင်နှောက်ယှက်ခဲ့တဲ့ရုရှားနဲ့ထရမ့်စီယိုရဲ့တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိအစီရင်ခံစာနဲ့ပတ်သက်တဲ့အောက်လွှတ်တော်ကြားနာပွဲကိုရှေ့နေကျော်ဝီလျံဘာတက်ရောက်လာခြင်းမရှိပါဘူး။ဒီကနေ့ပြုလုပ်တဲ့အောက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာရှေ့နေကျော်ဘာလာရောက်ထွက်ဆိုဖို့အရင်ကစီစဉ်ထားပေမဲ့ဗုဒ္ဓဟူးနေ့ညကမှမလာဖြစ်တော့ဘူးလို့အကြောင်းကြားခဲ့တာဖြစ်ပါတယ်။ကြားနာပွဲမှာကော်မတီဝင်40ယောက်စီကတယောက်ကို5မိနစ်စီမေးခွန်းမေးခွန်းပေးပြီးရင်ကော်မတီရဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ရှေ့နေတွေကိုတစ်ဖက်မိနစ်30စီမေးခွန်းမေးခွန်းပေးဖို့အတွက်ကော်မတီဥက္ကဋ္ဌဂျယ်ရော့နက်လာကစီစဉ်ထားတာပါရှေ့နေကျုပ်ဘာကကော်မတီဝင်တွေရဲ့အမေးကိုဖြေဆိုဖို့သဘောတူပေမဲ့ရှေ့နေတွေရဲ့မေးခွန်းတွေကိုဖြေဆိုဖို့ညှင်းဆန်ပြီးတော့ကြားနာပွဲကိုမလာဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒါဟာလွှတ်တော်ကိုပထမမြင့်မြင့်လုပ်တဲ့လုပ်ရလို့ကော်မတီဥက္ကဋ္ဌနက်လာကပြောပါတယ်ကော်မတီအမှုရမ်းတွေကိုမေးခွန်းမေးခွန်းပေးတာမသင့်တော်ဘူးလို့တရားရေးဌာနကပြောပါတယ်အထက်လွှတ်တော်တရားရေးကော်မတီမှာဗုဒ္ဓဟူးနေ့တုန်းကကြားနာပွဲအတွင်းမှာတော့အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့အစီရင်ခံစာပါအချက်တွေနဲ့ပတ်သက်လို့ရှေ့နေကျုပ်ဘာကဖြေဆိုခဲ့ပါတယ်။ဒမရာထရမ့်ကတရားစီရင်ရေးကိုနှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စမှာအထူးစုံစမ်းရေးမှူးကအစီရင်ခံစာထဲမှာအပြစ်ကင်းမကင်းကောက်ချက်ချမှတ်ထားပေမဲ့ထရမ့်အပေါ်ယာစွေးမှုနဲ့တရားစွဲနိုင်လောက်အောင်ပြစ်မှုမမြောက်တဲ့အတွက်အပြစ်ကင်းတယ်လို့သူကဆုံးဖြတ်ခဲ့တဲ့အကြောင်းကိုရှေ့နေကျုပ်ကထွက်ဆိုသွားပါတယ်
။ယူရန်နိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေယာယီဖယ်ရှားထားတာကိုရပ်ဆိုင်ပြီးအမေရိကန်ကစီးပွားရေးတန်ခတ်မှုတွေတိုးမြှင့်သွားဖို့ပြင်ဆင်နေပါတယ်။ယူရန်နိုင်ငံကရေနံတွေကိုအဓိကဝယ်ယူနေကြတဲ့နိုင်ငံ၈နိုင်ငံကိုယာယီခွင့်ပြုထားတဲ့အစီအစဉ်ကိုလည်းအမေရိကန်ကအဆုံးသတ်တော့မှာပါ။အမေရိကန်နိုင်ငံချိုင်းဝင်းကြီးမက်ပွန်ပီယိုကတော့ယူရန်ဆွေးရပေါ်အပြင်းထန်ဆုံးဖိအားပေးသွားမယ်ကြောင်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံချိုင်းဌာနကလည်းယူရန်နိုင်ငံကနေပြပကိုရေနံတွေလုံးဝမတင်ပို့နိုင်ဖို့နိုင်ငံတကာကအကြမ်းဖက်ဝါဒီတွေနဲ့ပြစ်ခတ်တွေမှာထောက်ပံ့ကူညီနေတာတွေမလုပ်နိုင်အောင်ဘဏ္ဍာရေးအရဖြတ်တောက်သွားဖို့သမ္မတဒေါ်နယ်ထရန့်ဆွေးကကတိပေးထားတဲ့အတိုင်းအကောင့်ထဲပို့လိုက်တဲ့အစီအစဉ်ဖြစ်ကြောင်းပြောဆိုခဲ့တာပါသမ္မတထရန့်ဆွေးကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းပြီးအပြန်အလှန်တွေနဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေရှုတ်ပေါ်ပြီးမဲ့နိုင်ငံတကာသဘောတူညီချက်ကနေလည်းနှုတ်ထွက်ထားပါတယ်အီရန်ရေနံဝန်ကြီးဘိုင်ဂျန်ဇဂနာကတော့အီရန်ရဲ့ရေနံတွေကိုပြစ်ပတ်ကိုလုံးဝမတင်ပို့နိုင်တဲ့အထိအမေရိကန်ကလုံနိုင်စွမ်းမရှိတဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်
American ကဝေးဌာနကွန်ပျူတာတွေကအချက်တွေကိုခိုးယူဖို့ပူးပေါင်းကြံစည်မှုနဲ့ American ကတရားစွဲထားတဲ့ WikiLeaks website တီထောင်သူ Julian Assange ကသူ့ကို American ပြည်ထောင်စုနဲ့လွှဲပေးမှာကိုကန့်ကွက်တယ်လို့ပြောကြားလိုက်ပါတယ်။ British နိုင်ငံ London မြို့တရားရုံးတစ်ခုမှာဒီကနေ့လုပ်တဲ့ကြားနာပွဲမှာအကျဉ်းထောင်ကနေဗီဒီယိုပေါ်ကနေတဆင့် Julian Assange ကပြောခဲ့တာမှာစုပေါင်းများစွာရထားတဲ့လူပေါင်းများစွာကိုအကာအကွယ်ပေးခဲ့တဲ့သတင်းတောက်အလုပ်လုပ်တာကြောင့်တရားခဏ်လွှဲပြောင်းတာမျိုးသူအဖြစ်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။2010မတ်လတုန်းကအဲ့ဒီအချိန်တုန်းကအမေရိကန်စစ်ထောက်လေးဆိုင်ရာသုံးသက်သူ Chelsea Manning နဲ့ပေါင်းပြီးတော့ Pentagon စစ်ဌာနချုပ်ကကွန်ပျူတာတွေထဲကိုခိုးဝင်အချက်လက်တွေခိုးယူမှုနဲ့တရားစီရင်နိုင်ဖို့အတွက် Assange ကိုအမေရိကန်အစိုးရကလိုလားနေပါတယ်။အမေရိကန်အစိုးရကွန်ပျူတာတွေထဲကခိုးယူခဲ့တယ်လို့ဆိုတဲ့အချက်တွေထဲမှာ Iraq နဲ့ Afghanistan နိုင်ငံတို့ကစစ်ပွဲတွေနဲ့ပတ်သက်တဲ့အစီရင်ခံစာထောင်နဲ့ချီအမေရိကန်နိုင်ငံသားရေးဌာနကပေးပို့တဲ့အီးမေးလ်ထောင်နဲ့ချီအပြင် Guantanamo အကျဉ်းသားတွေနဲ့ပတ်သက်တဲ့သုံးသက်ချက်ရာနဲ့ချီပါဝင်တယ်လို့အမေရိကန်အစိုးရကိုယ်စားလှယ်ကဒီကနေ့တရားရုံးမှာတင်ပြခဲ့ပါတယ်။တကယ်လို့ Assange မှာအပြစ်ရှိတယ်လို့တွေးရှိရင်ထောင်ဒဏ်5နှစ်အထိကြာခံရနိုင်ပါတယ်။ဒါပေမဲ့သူ့အပေါ်ဒီထက်ကြီးလေးတဲ့နောက်ထပ်ပြစ်မှုတွေနဲ့တရားစွဲမှာကို Assange ကစိုးရိမ်နေတာဖြစ်ပါတယ်။လန်ဒန်မြို့က Ecuador တန်ရုံးမှာခေါ်လုံနေတဲ့ Julian Assange ကို Britain ရဲတွေကဧပြီလမှာအတင်းဆွဲထုတ်ခဲ့ပြီးတဲ့နောက်တရားရုံးကအာမခံချိုးဖောက်မှုနဲ့သတင်းပတ်50ထောင်ချခဲ့ပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9300ညာ951 kHz 5885တို့ပြင်စနေတနင်္ဂနွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်ပြည်ဝမဲကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရလင်္ဂနိုင်ငံမှာလူပေါင်း250ကျော်ထိဆုံးခဲ့ရတဲ့ခရီးရန်ဖျားကြောင်းနေတဲ့ဟိုတယ်တွေမှာတက်ခတ်မှုတွေကြုံခဲ့ရပြီးတဲ့နောက်လူကြုံရေးအတွက်စိုးရိမ်စရာအကြောင်းတွေရှိနေတယ်ဆိုပြီးကက်သလစ်ခရီးရန်ခေါင်းဆောင်တွေကလင်းငွေနေဘာသာရေးခန္ဓာတွေကိုနောက်ထပ်သတင်းတစ်ပတ်ရန်နာလိုက်ပါတယ်ထပ်မံရရှိတဲ့သတင်းတွေအရမူလကတနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားတဲ့ဘာသာရေးခန္ဓာတွေကိုပြန်ဆက်နိုင်အောင်မဟုတ်သေးတဲ့အကြောင်းကိုလံဘုံမြို့တော်ကကက်သလစ်ခရီးရန်သင်းတော်ရဲ့ဒီနေ့ထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါပြည်ရဲ့သတင်းပတ်ထက်ရဟမတ်မက်ကွန်ရန်ချ်ရဲ့တည်ထောင်အောင်မေပေါ်ခန်းနာကိုတော့ရုပ်မြင်သံကြားကနေထုတ်လွှင့်ပေးပါတယ်။တရလင်္ကန်နိုင်ငံအာနာမန်ကတော့ပြည်ရဲ့ဧပြီလ27ရက်နေ့တနင်္ဂနွေနေ့အီစတာပွဲတော်မှာကျင်းပရတဲ့အကြံဖက်တက်ခတ်မှုဟာ IS Islamic စစ်သွေးကြွတွေကိုတစ္ဆာခံကြောင်းကြေညာထားတဲ့ဒေသခံစစ်သွေးကြွအုပ်စု National Tawhid Jamaat ရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုထားကြပါတယ်။
အင်အားပြင်းဆိုင်ကလုန်းမုန်တိုင်းလမ်းတင်နေတဲ့အိန္ဒိယနိုင်ငံအရှေ့ဘက်ကမ်းရိုးတန်းကလူပေါင်းသက်သန်းနီးပါးကိုအိန္ဒိယအနာပိုင်တွေဘေးကင်းရာကိုရွှေ့ပြောင်းပေးနေပါတယ်။ဘင်္ဂလားပင်လယ်ော်ဘက်မှာတိုက်ခတ်နေတဲ့ဖန်နီလို့နာမည်ရတဲ့ဆိုင်ကလုန်းမုန်တိုင်းဟာတောက်ကြနေနေ့လယ်ပိုင်းကျရင်လေတိုက်နှုန်းတစ်နာရီကို128မိုင်နီးပါးနဲ့အိန္ဒိယနိုင်ငံကအော်ရတပြည်နယ်ကိုဝင်ရောက်တိုက်ခတ်မယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။အရှေ့ဘက်ကမ်းရိုးတန်းကအဓိကစိတ်ကမ်းကြီးနှစ်ခုကိုတာဝန်ရှိသူတွေကပိတ်ထားလိုက်တယ်လို့မြေနှိမ်ပိုင်းမှာနေထိုင်နေကြသူတွေဘေးကင်းရာရွှေ့ပြောင်းနိုင်ဖို့အတွက်ထောင်ထဲချီတဲ့ကယ်ဆယ်ရေးတွေကလည်းကူညီပေးခဲ့ကြပါတယ်။ဒီနေ့တွေကကယူရန်ဒေတာဘက်မှနေထိုင်သူ၈သိန်းလောက်ကိုဒီကနေ့ရွှေ့ပြောင်းပေးနိုင်ဖို့မျှော်လင့်တယ်လို့ပြည်နယ်အာဏာပိုင်တွေကအစိုးရကပြောကြားခဲ့ပါတယ်။ပင်လယ်ထဲရောက်နေကြတဲ့တံခါးတွေကိုကမ်းပြန်လာဖို့ဆော်ဩထားတယ်လို့ဩရတပြည်နယ်နဲ့ကဲ့ရဲ့အနောက်ဘန်ကောက်ပြည်နယ်ထဲမှာရှိနေတဲ့ကမ္ဘာလှည့်ခီးတွေတွေကိုလည်းအပန်းဖြေကမ်းခြေတွေကနေထွက်သွားကြဖို့တိုက်တွန်းထားပါတယ်။ဖန်နီလီမုန်တိုင်းကြောင့်ဒီလျှက်စစ်တပ်အားပြတ်တောက်မှုတွေမိရထားနဲ့ကားသွားလာတွေထိခိုက်နိုင်တယ်လို့လည်းကြိုတင်သတိပေးထားပါတယ်။တောက်ကြနေမှာဝင်ရောက်တိုက်ခတ်မဲ့ဖန်နီဆိုင်ကလုန်းဟာ၁၀နှစ်အတွင်းအဆိုးဆုံးမုန်တိုင်းဖြစ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
ဒီလိုဆိုအာနာမနီယာစောင့်ကြည့်ထောက်လန်းတဲ့ကွန်ပျူတာ app ကိုအသုံးပြုပြီးနိုင်ငံနောက်မြောက်ဖက်ရှင်ချင်းဒေသကမွတ်စလင်တွေကိုစောင့်ကြည့်မှတ်တမ်းတင်တာစုံစမ်းစစ်ဆေးတာဖမ်းဆီးထိန်းသိမ်းတာတွေရှိနေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးဖော်တခုဖြစ်တဲ့ Human Rights Watch ကပြောပါတယ်။သူတို့စုမျိုးစားအရင်အမြင်ဘာသာရေးနဲ့နိုင်ငံရေးယုံကြည်မှုစတဲ့အခြေလက်တွေကိုလက်ကင်ဖုန်း mobile app အသုံးပြုပြီးရှင်ချင်းဒေသကတာမန်လူတွေကြားစုဆောင်းနေတဲ့အကြောင်းနယူးယောက်ကခြေဆိုင်လူ့ခွင့်ရေးအဖွဲ့ကဒီနေ့ပဲပြောဆိုလိုက်တာပါ။ဖုန်းတွေ၊ရင်တွေ၊မှတ်ပုံတွေနဲ့ကနေလှုပ်ရှားမှုတွေကိုခြေအခံစောင့်ကြည့်နေပြီးအိမ်သားနေချင်းတွေနဲ့လူမှုရေးရအဆက်ဆက်မလုပ်တာလက်စင်မျိုးကိုတာမန်ထက်ပို့ပြီးသုံးဆွဲတာမျိုးတွေကိုတန်တရားဖြစ်စရာအပြုအမူတွေဖြစ်မှတ်သားထားတယ်လို့လည်းဆိုပါတယ်။ရှင်ချန်းဒေသကရဲတပ်ဖွဲ့ဟာဥပဒေနဲ့ညီနေထိုင်နေကြသူတွေအပေါ်ဥပဒေမဲ့သတင်းချက်လက်တွေစုဆောင်းရယူနေတယ်လို့လည်း HRW တရုတ်နိုင်ငံဆိုင်ရာအကြီးအကဲသုတေသီမာယာဝမ်ကပြောဆိုခဲ့ပါတယ်။မွတ်စလင်အများစုရှိရာရှင်ချန်းဒေသမှာဝီဂါလူမျိုးတွေနဲ့တခြားတိုင်းရင်းသား73% ောက်နေထိုင်နေကြတာပါဒီထဲကဒေသခံတန်းလောက်ကိုတရားစုရကပညာရေးစခန်းတွေမှာပို့ဆောင်ထားတဲ့ပေါ်အစုလိုက်ပြုံလိုက်ဖန်စီထင်းထင်းနဲ့လွေရဖြစ်နေလဲလူခွေလှူရှာသူတွေကဝေဖန်နေကြတာဖြစ်ပါတယ်
ပြည်ဦးဤပညာဆက်သွယ်ရေးဟွားဝေကုမ္ပဏီနဲ့ပတ်သက်တဲ့တကပိတ်ဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့ချက်တွေပေါက်ကြားခဲ့မှုနဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးကိုယာတုကနေဖယ်ရှားလိုက်ပါတယ်ဗြိတိန်နိုင်ငံမှာမြန်နှုံးမြင့် 5G internet ကိုရက်သစ်ဖြတ်တဲ့အခါမှာဟွားဝေထုတ်ဆက်သွယ်ရေးပစ္စည်းတချို့သုံးဖို့အတွက်အမျိုးသားလုံခြုံရေးကောင်စီစီဝေးပွဲမှာဆုံးဖြတ်ခဲ့တဲ့ဆိုတဲ့သတင်းကို Daily Telegraph သတင်းစာကြီးမှာပြီးခဲ့တဲ့လကဖော်ပြခဲ့ပြီးတဲ့နောက်ဒီသတင်းဘယ်ကပေါက်ကြားသလဲဆိုတာမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်စုံစမ်းစစ်ဆေးမှုလုပ်ခဲ့တာမှာကာကွယ်ရေးဝန်ကြီး Gavin Williamson ကနေသတင်းပေါက်ကြားရဲဆိုတဲ့အထောက်အထားတွေတွေ့ရတာကြောင့်သူ့ကိုယာလူကနေဖယ်ရှားခဲ့တယ်လို့ဝန်ကြီးချုပ်မေရဲ့အသိပေးစာထဲမှာရေးထားပါတယ်။ကာကွယ်ရေးဝန်ကြီး Williamson ကတော့သူ့စီကပေါက်ကြားတာမဟုတ်ဘူးလို့အခိုင်အမာညှင်းဆန်နေပါတယ်။သူ့ကိုယာလူကနေမဖြုတ်ခင်မှာကိုယ်သဘောနဲ့ကိုနှုတ်ထွက်ဖို့ဝန်ကြီးချုပ်ကအခွင့်အရေးပေးခဲ့ပေမဲ့နှုတ်ထွက်လိုက်ရင်သူ့အမားလှုပ်တယ်ဆိုတာဝန်ခံရရောက်တာမို့နှုတ်ထွက်ဖို့ညှင်းဆန်ခဲ့တယ်လို့လည်း Williamson ကပြောပါရယ်အမျိုးသားလုံခြုံရေးကောင်စီစီဝေးပွဲတစ်ခုအတွင်းမှာဝင်ကြီးတချို့ရဲ့စိုးရိမ်ကန့်ကွက်မှုတွေကြားက 5G ကွန်ရက်ဖြန့်ရင်တိတ်ပြီးတော့အရေးမကြီးတဲ့နေရာတွေမှာဟွားဝေကိရိယာတွေသုံးဖို့ဝင်ကြီးချုပ်ကဆုံးဖြတ်ခဲ့တဲ့ဆိုတဲ့သတင်းထွက်လာခဲ့တာပါဝင်ကြီးချုပ်ယုံဘက်ကတော့ 5G ကွန်ရက်နဲ့ပတ်သက်လို့အပြစ်သက်ဆုံးဖြတ်ချက်မချရသေးဘူးလို့တုံ့ပြန်ခဲ့ပါရယ်ရှင
်ဒေတာရောင်းနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးသတင်းပေးပို့ချက်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာမှာဗုဒ္ဓနေညတကောင်ကျော်အချိန်ကပြစ်ခတ်မှုဖြစ်ခဲ့ပြီးလူ6ဦးသေဆုံး10ဦးဒဏ်ရာရပါတယ်ဒီလူတွေဟာအေရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကစစ်ဆင်းနေတာဖြစ်ပါတယ်လူအုပ်နဲ့လာပြီးလက်နက်လူရဲတိုက်ခိုက်တဲ့အခြေအနေတွေကြောင့်ပြစ်ခတ်နှင်းနှင်းရတာဖြစ်ရပြီးအဲ့ဒီအတွင်းမှာသေဆုံးရတာဖြစ်တယ်လို့မြန်မာစစ်တပ်ကပြောပါတယ်ဒေသခံတွေဘက်ကတော့ရွာသားတွေကိုစစ်ဆင်းရင်ပြစ်ခတ်တာမျိုးဖြစ်နိုင်ကြောင်းပြောပါတယ်ဒီအကြောင်းကိုတော့နိုင်ကိုအင်ကရှင်းပြမှာပါ
ရခိုင်လက်နက်ကင်အေအေဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးတန်တရာနဲ့အရသား300နီးပါးကိုစုပြီးထိန်းသိမ်းထားတဲ့ကြောက်တန်းရွာစာတင်ကျောင်းတစ်ခုထဲမှာဒီကနေ့မနေ့အစောပိုင်းတနအီကျော်ကပြစ်ခတ်မှုတွေဖြစ်ခဲ့တာပါတပ်မတော်သတင်းထုတ်ပြန်ရေးအဖွဲ့တွဲဘက်တွင်းမှုဘူမှုရုပ်စော်မင်းထွန်းကတော့ထိန်းသိမ်းခံထားရတဲ့လူအုပ်ကနေလက်နက်လုပြီးတိုက်ခိုက်ဖို့ကြိုးစားတာကြောင့်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်နေနေရင်အခုလိုထိခိုက်တန်ရာရတာဖြစ်ခဲ့တာလို့ VUA ကပြောပါတယ်
နောက်ဆုံးတော့မပါတဲ့အပင်သာပဲ185ရောက်မှုကြတာအဲ့ဒီအဆက်တွေကိုတောက်တန်းကြီးရတဲ့ခါတင်ကြောင်းထဲမှာခစ်တာထုံတင်ထားတယ်ဒီလိုစစ်ဆင်းမှုတွေရောက်တယ်ဒီနေ့မနေ့ငါးရီမှာတော့အဲ့ဒီခါတင်ကြောင်းကြီးကနေကြတာကျွန်တော်လူကြီးလူငယ်နဲ့ဖတ်ပြတာကကျွန်တော်တို့ကိုယ်ကိုယ်လုံးနဲ့မနာနာရက်တာဖွင့်အောင်ဖွင့်ရတယ်ကမ္ဘောအဖရီယံဝိုင်းတက်ခိုက်လို့လုပ်တာပေါ့တက်ခိုက်လို့လုပ်တဲ့ဒီမှာကျွန်တော်တို့ကပထမဆုံးတော့အော်ဖစ်တတိယလုပ်တယ်ပြီးရင်အနောက်ဘောပေါင်းပြီး6လပြစ်ခတ်တာလုပ်တယ်ဆုံးဆုံးကြီးဖတ်ဖို့နည်းလက်လက်စီးမဲ့အလေးထားပြီးပြင်လာတယ်အဲ့တော့ကျွန်တော်ပြန်လည်းပြစ်ခတ်လိုက်ရတယ်ခုတော့စီးရတာ6ရောက်ပြီးတယ်7ရောက်တာရတယ်4ရောက်ကတော့ထပ်ပြီးလွတ်မြောက်သွားတယ်
တန်ရာရရှိတဲ့သူ10ဦးကတော့နေ့လယ်ပိုင်းမှာနိုင်ငံတကာကြက်ချင်ဒီအဖွဲ့အကူအညီနဲ့စစ်တွေဆေးရုံကိုပို့ဆောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တည်ဆုံးခဲ့သူရုပ်အလောင်းတွေကိုကျောင်းရှိမှာပုံထားတယ်လို့ကြောက်တန်းဒေတာခန်လူက VOE ကိုပြောပါတယ်ပြစ်ကတ်မှုတွေဖြစ်ပြီးပြီးချင်းစောပိုင်းမှာတန်ရာရရှိသူတွေကိုလည်းထုတ်မပေးခဲ့ဘူးလို့လည်းပြောပါတယ်
ဒီကနေ့ဒီအလောင်းတွေအဲဒီကြောင်းချင်းမှာပုံထားတယ်တန်ရာရတဲ့ဒီဆေးလင်းကူရတဲ့ဘူးတက်ပြီးတရားမမဝင်ရဒေတာစုတွေမဝင်ရလို့ဖြစ်နေတယ်ဘယ်လိုကြောင်းပြချင်းနဲ့တက်တယ်ဆိုတော့ရခိုင်တွေကအကုန်လုံးသူတို့မကျင်းလို့တက်တယ်လို့ပြောတာပဲဘာပြမမရှိတဲ့လူတွေအဲ့ဒီလူတွေကအေးမတရားမမပါရရတာရတာအဲ့ဒီဘာမှမရှိဘူးဒီမှာလည်းမရှိဘူးအရင်ကမှ
တန်ရာရရှိထားတဲ့သူတွေစိတ်ယုံပို့ဖို့အတွက်ရွာလူကြီးတွေနဲ့တတ်နဲ့ညှိနှိုင်းတာတွေလုပ်ခဲ့ရတယ်လို့ဂျိတိတ်တောင်မဲဆန္ဒနဲ့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဥခင်မောင်လက်ကပြောပါတယ
်မနေ့ပိုင်းမှာကြာတော့ဥပဒကလူကြီးတွေရွာလူကြီးတွေခေါ်တော့တွားကြည့်တယ်အဲ့ဒီမှာ6ရောက်ပြီတယ်ရှင်းရောတရားရတယ်ဟိုအမ်ဘူလန့်ကားကိုဒီလိုမျိုးကခေါ်တော့မရသေးဘူးကားကားကြီးတွေမှာရှိနေဒါပေမဲ့ကားနဲ့ဒီလိုစီဘူဘူအတွက်ကားဒရိုက်ဘာတွေကအကုန်လုံးဒီဖန်ထားတဲ့ထိမပါနေသေးအဲ့ဒီလူတွေထုံလို့မပေးဘူ
းနောက်ပိုင်းမှာတော့တန်ရာရလူတွေကိုစေတီပြင်းကြေးရွာကိုတည်ဆောင်ခွင့်ရရှိပြီးအဲ့ဒီကနေနိုင်ငံတကာကြက်ချင်ဒီအဖွဲ့အကူအညီနဲ့စစ်တွေဆေးရုံကိုပို့ဆောင်ခဲ့ရပါတယ်ပြီးကြတဲ့ဧပြီလ30ရက်နေ့ကမြန်မာတပ်မတော်ကနေကြောက်တန်းကြေးရွာကိုဝိုင်းပပိတ်ဆို့ပြီးရွာသား290ခန့်ကိုစာတင်ကျောင်းဝင်းနဲ့ထိန်းသိမ်းထားပြီးတော့ရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်ဆံမှုရှိမရှိနှစ်ရက်ကြာစီစစ်နေတာပါ တိရခဏကတော့ဒါဟာအယတားတွေဖြစ်တယ်လို့ပြောနေပေမဲ့တပက်ကတော့ဒီလူတွေဟာအေးအေးနဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့ဆစ်ဆီးနေပါတယ်။ယွာနီနာတိုက်ခိုက်မှုတွေကြောင့်အယတားလားအေးအေးဖွဲ့လားဆိုတာခွဲခြားဖို့ခက်ခဲနေတယ်လို့တမတော်သတင်းထုတ်ပြန်ရေးဖွဲ့ကဗိုလ်မှူးချုပ်စိုးမင်းထွန်းကပြောပါတယ်။အယ
တားပေါ်ပြစ်မှတ်ထားတိုက်ခိုက်ကြတော့မရှိပါဘူး။ကျွန်တော်တို့ကအေးအေးကိုတတ်ဆက်တာဖြစ်တယ်။ခုဖြစ်ပေါ်တဲ့ဆစ်ဆင်းကလည်းကောင်းကောင်းတွေ့ဆွေးများနေတယ်ဒီကမာတယ်ဝင်ရောက်လာတဲ့အခါမှာအယတားတို့နဲ့ဝင်ရောက်လာတယ်ခွဲခြားဖို့တော့ခက်ခဲတယ်။ဒီတော့ရွာနာလေးရနဲ့ mindset တိုက်တာလေးရွာလေးရနဲ့ပြစ်ခတ်တာလေးဆိုရှိတယ်။အဲ့ဒါတော့မပြောမချောင်းပါဘူးလို့ပြန်လည်ပြောကြပြစ်ခတ်တာမျိုးရှိတယ်။
ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေများပြားနေပါတယ်။ပြီးခဲ့တဲ့ဧပြီလ10ရက်နေ့တုန်းကအေအေနဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကမှုနဲ့စစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားတဲ့မြောက်ဦးမြို့နယ်လက်ကရွာသား28ဦးနဲ့က3ဦးတေဆုံးသွားခဲ့တယ်လို့မြောက်ဦးမြို့နယ်မှာပြစ်ခတ်မှုတွေကြောင့်တကြံကြနေမနဲ့မှာဘောင်းတို့ကြေးရွာသားတို့တေဆုံးပြီး2ဦးတန်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့မှာလည်းဘူရီတောင်မြို့နယ်စိုင်းနင်တောင်တန်းဤတစ်ဝိုက်မှာအစိုးရတပ်ကနေလေကြောင်းကနေပြစ်ခတ်တာကြောင့်ရွာသား9ဦးထက်မနည်းတေဆုံးပြီး73ဦးတန်ရာရရှိခဲ့ပါတယ်။မလ23ရက်နေ့မှာလည်းဘူရီတောင်မြို့နယ်စီတောင်ရွာမှာလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား9ဦးတိတ်ဆုံးပြီးအများပြားတန်ရာရရှိခဲ့ပါတယ်။ဒီလိုပြစ်ခတ်မှုဟာအေးအေးနဲ့တိုက်ပွဲဖြစ်တာကြောင့်လို့တပ်မတော်ဘက်ကပြောဆိုနေတယ်လို့ဒေသခံရွာသားတွေကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲတပ်မတော်ဘက်ကတစ်ဖက်တပ်ပြစ်ခတ်တယ်ဆိုပြီးစွပ်စွဲမှုတွေလည်းရှိနေပါတယ်ခင်ဗျာ
။သောတာရှင်များရှင်တပ်မတော်ကစစ်တိုင်းငါကူမှာတစ်ဖက်တပ်အပြစ်ခတ်ရက်စဲထားတာကိုနောက်ထပ်နှစ်လတသန်တိုးဖို့ကြီးညာလိုက်ပါတယ်။လေးလာကြအဖြစ်ခတ်ရက်ဆဲထားချိန်မှာငင်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့သလိုနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တက်တန်သူဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့လေးလာကြအပြည့်ရက်ချိန်မှာငင်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်နှစ်လသာတက်တန်ကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932383555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်
။စနေညတရားရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့သတင်းလှုပ်လှခွင့်ဆိုင်ရာအစီရင်ခံစာအကြောင်းကိုပြောပြခြင်းပါတယ်မြန်မာနိုင်ငံတွင်သတင်းသမားတွေသတင်းယူရာမှာချိန်ချောက်ခံရတာတွေကိုတိလက်ရောက်အကြမ်းဖက်ခံရတာတွေရှိနေပြီးဒီအတွက်သတင်းသမားတွေကိုလုံလောက်တဲ့အကာအကွယ်ပေးမှုမရှိဘူးလို့ပန်မြန်မာအဖွဲ့ရဲ့အစီရင်ခံစာမှာထောက်ပြပါတယ်ဒါအပြင်သတင်းလှုပ်လှခွင့်ကိုအားပေးတဲ့ဥပဒေပြင်ဆင်ရေးဆွဲမှုတွေကိုလည်းမလုံနိုင်ခဲ့ဘူးလို့ဝေဖန်ထားပါတယ်ပန်မြန်မာအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့ကိုထက်အောင်ခန့်ရန်ကုန်မြို့ကနေတင်ပြပို့ထားတာပါ
2018ခုနှစ်မေလကနေ2019ခုနှစ်ဧပြီလအတွင်းတနစ်တာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေကိုပန်မြန်မာအဖွဲ့ကသုံးသပ်ဆန်းစစ်ထားတာဖြစ်ပါတယ်သတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုခေါင်းစဉ်တွေခွဲပြီးခေါင်းစဉ်တစ်ခုချင်းလိုက်ပြည်တွင်းကအရက်ဖက်အဖွဲ့ကြီး18ခုပါဝင်အမှတ်ပေးသုံးသပ်ထားတာပါသတင်းသမားတွေရဲ့လုံခြုံရေးနဲ့သတင်းသမားတွေကိုအကောက်အွယ်ပေးနိုင်တဲ့အခြေအနေကိုတော့တုံညအမှတ်နဲ့လုံးဝမရှိဘူးဆိုပြီးအမှတ်ပေးထားပါတယ်။ရခိုင်ကြက်တဲ့သတင်းရေးသားမှုတွေမှာသတင်းမီဒီယာသမားတွေပေါ်ချိန်ချမှုတွေရှိခဲ့တယ်လို့သတင်းရယူရာမှာကိုတိလက်ရောက်အကြမ်းဖက်ခံရတာမျိုးဖမ်းဆီးခံရတာမျိုးတွေအထိဖြစ်ခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီထုတ်ပြန်လိုက်တဲ့သုံးသပ်ချက်တွေကိုအခြေခံပြီးတော့သတင်းလွတ်လပ်ခွင့်အတွက်အစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဆောင်ဖို့ပန်မြန်မာဥက္ကဋ္ဌဦးမျိုးမြင့်ငင်းကတိုက်တွန်းပါတယ
်။ဒီသုံးသပ်ချက်ကနောင်ရှိအလားအလာများအတွက်သူတို့ပြန်ကျွန်တော်2020ရောက်ပေါ်တဲ့ဆိုလို့ရှိရင်ဒီသုံးသပ်ချက်တွေကိုမှအခြေခံပြီးတော့အစိုးရအနေနဲ့ပြည်သူကြောင်းလမ်းကြီးလောက်အောင်မဖြစ်ချင်အများကြီးပါ။ဒီနေ့ဆိုရင်ကျွန်တော်တို့ဒေသမားတွေကထောင်နှကားပေါ်မှာလမ်းလျှောက်ပြီးတော့အလုပ်လုပ်နေရတာအားလုံးအသိပဲဖြစ်ပါတယ်။အမှုပေါင်းများစွာရင်ဆိုင်ကြရတယ်။အဲဒါကိုကိုကိုစင်စလောက်ရတယ်ဆက်စင်စစ်လုပ်ကြရတယ်။တရင်တော့ကဘလောက်ရှိတယ်တရင်ရရဘလောက်ရှိတယ်အားလုံးသိနေတယ်ဖြစ်ပါတယ်။ဆိုတော့ဒါတွေအတွက်တော့ကျွန်တော်တို့နိုင်ငံရဲ့ဒီမျိုးစစ်စံလုံးကိုတိုင်းဖို့အတွက်ဒီထုတ်ပြန်ချက်တွေကိုတော့အစိုးရအနေနဲ့တိမှတ်ပြုဖို့လိုလိမ့်မယ်အစိုးရအနေနဲ့သူပြင်ကြောင်းလေးလုပ်မယ်လို့လုပ်ဖို့လိုအပ်လိမ့်မယ်ဆိုတာလည်းကျွန်တော်ပြောလိုပါတယ်ဒါမှမဟုတ်ကျွန်တော်တို့နိုင်ငံရဲ့ဒီမိုစီအဆင့်ကိုမြင့်စေချင်ပါတယ်ကျွန်တော်တို့နိုင်ငံရဲ့လူ့ဆိုင်ရာထုတ်ဖို့ပြောဆိုရင်အဆင့်ကိုမြင့်ချင်ပါတယ်
မြန်မာသတင်းသမားတွေသတင်းယူရမှာလုံခြုံရေးကာကွယ်မဲ့နေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကမလှလှဝင်းက
ဒီတာဝန်မှာဖြစ်တဲ့ပြဿနာပေါ့နော်ကျမတို့ PCMT အနေနဲ့သတင်းသမားတွေကိုရိုက်ရိုက်လို့ပြောတယ်ပေါ့နော်ဆရာတို့ဒီ record လည်းရှိရယ်ဗီဒီယိုမှတ်တမ်းလည်းရှိရယ်လူသက်တင်လည်းရှိရယ်ကျမတို့အနေနဲ့လူ့ခွင့်ရေးကော်မရှင်ကိုဒါနဲ့ပတ်သက်ပြီးတော့ဟိုတင်နေပေါ့နော်သတင်းသမားတွေကိုအကာအကွယ်ပေးဖို့ဒီမှာချင်းချောင်းနေရယ်ကျမတို့ကိုပေါ့နော်ဟိုဒီဒီကနေပတ်သက်ပြီးတော့အကူအညီပေးဖို့အကာအကွယ်ပေးဖို့ပြောတဲ့ကျမတို့စာလည်းတင်နေတယ်လူကိုယ်တိုင်လည်းသွားပြောတာရှိရယ်ဒါပေမဲ့အခုချိန်ဒီဘလို့မအောင်အကြောင်းမပြန်တာပါရှင်ဒါတော့မှဟိုဘလို့ကပေါ့ဟာအကြောင်းပြန်လို့ရတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးကော်မရှင်လည်းရှိပါသေးတယ်ဟိုအစိုးရအနေနဲ့ဟောဒါနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှကျွန်တော်တို့အကာအကွယ်ပေးတာမျိုးမရှိဘူးအရေးယူပေးတာမျိုးမရှိဘူးအာရှင်းရှင်းပြောရရင်အဖက်လုပ်ပြီးတော့အောင်စာမပြန်ဘူးပေါ့နော်ကျွန်တော်တို့တိုင်ကြားမှုတွေပေါ့နော်ဒါကတော့ကျွန်တော်တို့ကိုယ်တိုင်ညင်ခဲ့ရတယ်ဟိုလက်ပြဿနာတွေပါရှင်ဟုတ်
သတင်းလွှတ်ခွင့်နဲ့ပတ်သက်လို့ဥပဒေပြူရေးကိစ္စမှာသတင်းချက်လက်ရယူခွင့်ဆိုင်ရာဥပဒေမျိုးထွက်မလာသေးတဲ့အပြင်ပြစ်မှုဆိုင်ရာဥပဒေနဲ့နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေလိုသတင်းလွှတ်လပ်ခွင့်ရှိဖို့ပြင်ဆင်ရမယ့်ဥပဒေတွေကိုလည်းလစ်လျူပြုထားတယ်လို့ပန်မြမအစီအစဉ်ကမှထောက်ပြထားပါတယ်နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေနဲ့ထောင်ချခံရတဲ့ရိုက်တာသတင်းတော်နှုတ်မှုမှလည်းရည်ရချက်ရှိရှိထောင်ချစဉ်ဖမ်းခံရတဲ့ဥပဒေရပိုင်권ညင်းပယ်ခံရတဲ့ဆိုရယ်ဆွဆွဲချက်ဒီပေါ်မှာအစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့လည်းတိုက်တွန်းတောင်းဆိုထားပါတယ်သတင်းမီဒီယာသမားတွေမကြကနအရေးယူခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှ66လို့ပုံမှတွေကိုရာဇဝတ်မှုကနေပယ်ဖြတ်ပြီးနိုင်ငံစံနှုန်းနဲ့ညီတဲ့အသေးဖြတ်မှုဥပဒေတရားနဲ့အစာထုတ်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်လို့အခုလိုအစီရင်ခံစာကိုပန်မြန်မာကဥဆောင်ပြီးနှစ်စဉ်ထုတ်ပြန်နေတာဒီနှစ်နဲ့ဆို၄ချိန်မြောက်ရှိပါပြီခင်ဗျာ
ကိုထောင်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါစီအေးတင်းမာတဲ့အခြေအနေကိုတင်ပြခြင်းပါတယ်ကရင်နဲ့မွန်ပြည်နယ်နေဆက်ဒေသဖះသုံးစုမြို့မှာမွန်ပြည်သက်ပါတီအမှတ်5တပ်ရင်းနဲ့ KNU တပ်ရင်း16တို့နိုင်မြေကိစ္စအငင်းပွားပြီးနှစ်ဖက်တင်းမာမှုဖြစ်ရာက AP 29ရက်နေ့ကစပြီးတော့တိုက်ပွဲဖြစ်ပွားနေပါတယ်လက်ရှိအခြေအနေထိလည်းနှစ်ဖက်တင်းမာမှုရှိနေစေဖြစ်ပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကတင်ပြမှာပါ
ထိုင်းမြန်မာနယ်စပ်ဖျားတုံးစုဒေသမှာမွန်ပြည်သက်ပါတီအမှတ်5တပ်ရင်းတက်တည်ထားတဲ့နေရာလဲဖြစ် KNU ကရင်အမျိုးသားအစည်းအရုံးရဲ့တရင်း16တက်တည်ထားတဲ့နေရာဒီမှာနေမြေငင်းပွားမှုတွေနဲ့တိထုတ်လို့ရေးကိစ္စတွေကြောင့်မဟာမိတ်တက်ရင်းနေအချင်းချင်းပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းမွန်ပြည်သက်ပါတီဖျားတုံးစုမြို့နယ်ဥက္ကဋ္ဌနိုင်အာကာမွန်ကပြောပါတယ
်ဟော1995တည်းကအဲ့ဒီမှာအစိုးရနဲ့ဒီခရက်စည်းရီဒီမှာစပ်ပြီးရယာကွင်းကျွန်တော်တို့ဒီတော့ခြံလေယာဘောလေအဲ့ဒါမှလောက်တာတောင်ညာပေါ့အဲ့ဒါမှကျင်းယူနေဖြစ်တဲ့မှုနဲ့ရှိတော့တယ်ဒါပေမဲ့အဲ့ဒီကျင်းယူကစစ်စင်ကြီးရောမပြောလာတယ်ပြောလာတယ်အဲ့ဒီကျွန်တော်တပ်ပိုင်ဆိုင်ရာတွေနဲ့လှုပ်ရှားကုန်နေနောက်ဆုတ်ပေးပါဒါပေမဲ့ကျွန်တော်နေမီအပိုင်းကန္တာဆိုတော့ကျွန်တော်တို့ကလေးဆလူဆုတ်ရမလဲအဲ့ဒါမှကျွန်တော်လေးယူနေအစီအမင်းနဲ့သူ့ဆောင်သူ့လူကခမ်းမှခမ်းမှကျင်းယူစစ်ဆင်ရေးရောတရားဥပဒေမျိုးနဲ့မှာနှစ်ခါသုံးခါအဲ့ဒါမှာကသူ့ဆောင်သူ့လူကပြောပါတယ်ခင်ဗျအဲ့ဒါမှာနောက်ပိုင်းကတော့သူ့ဆောင်ကမဖြစ်သေးနဲ့ဖြစ်သေးမှုဖြစ်သွားတယ
်အလားတူပဲတနင်္သာရီပဲနဲ့တခြားနယ်တွေမှာလည်းမွန်ပြည်သက်ပါတီအောက်ခြေပိုင်းနဲ့ KNU အောက်ခြေပိုင်းတက်တီမကြခဏဆိုသလိုထိတွေ့ပြစ်ခတ်မှုတွေရှိနေပါတယ်ဖျားသုံးစုနေရာမှာတော့အခုချိန်ဟာပထမဆုံးအချိန်ဖြစ်တယ်လို့ဆိုပါတယ်ဖျားသုံးစုမြို့နယ် KNU ဆက်ဆက်ရေးတာဝန်ခံသောအက်ဒဝတ်ကတော့အခုလိုပြောပြပါတယ
်ကျွန်တော်ကတော့ဝင်စစ်စစ်တယ်ဝင်ကျလို့မဟာအရင်စစ်လုပ်တယ်မလားလုပ်တော့အဲ့မှာသူအဲ့မှာသူလက်ကျော်ကျော်လုံးတော့ကျော်လုံးတော့အဲ့မှာဒီကဟိုနေဒီကျေမြေကတော့တော့စစ်စစ်တယ်မဟာမစစ်ကြောက်တော့မဟုတ်ဘူးနည်းနည်းစစ်တော့တယ်စစ်စစ်ကမလည်းကလုပ်ပါပဲ
မြန်မာအစိုးရနဲ့နှစ်ပေါင်းအတော်ကြာကလေးကအဖြစ်ကရဆေးလုပ်ထားတဲ့မွန်ပြည်သက်ပါတီဟာသူတို့ရဲ့တက်တီနယ်မြေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့သဘောတူပြီးနေရာချထားတာတွေရှိတယ်လို့နောက်ပိုင်းမှာတော့ KNU ကလည်းအဖြစ်ကရဆေးလုပ်ပြီးတဲ့နောက်မှာတော့သူတို့တက်တီထားတဲ့နေရာတွေဟာမွန်ပြည်သက်တက်တီနေရာတွေနဲ့ဆက်ဆက်မှုတွေဖြစ်နေတာမို့အောက်ခြေတက်တီကတော့နယ်မြေဆိုင်ရာအငင်းပွားမှုတွေတရားစတာဆိုင်ရာအငင်းပွားမှုကိစ္စတွေနဲ့နှစ်ဖက်တင်းမာမှုတွေကတော့နေရာအတော်များများမှာရှိခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့သွေးနှွေးညှိနှိုင်းအဖြေရှာတာမျိုးတွေတော့မလုပ်ရသေးတဲ့အတွက် ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ီအစီရင်ခံစာကိုအနှစ်ချုပ်ရေးသားခဲ့တဲ့ရှေ့နေချုပ်ဝီလျံဘာမနီရုံးကအထက်လွှတ်တော်ရှေ့မောက်ဂျာနာပွဲမှာထွက်ဆိုခဲ့ပါတယ်အစီရင်ခံစာနဲ့ပတ်သက်လို့သူ့ရဲ့အနှစ်ချုပ်ရေးသားချက်အပေါ်ဒီမိုကရက်အမတ်တီကအပြင်းထန်ဝေဖန်ခဲ့ကြပါတယ်အထူးစုံစမ်းရေးမှူးမူလာကိုတိုင်ရှေ့နေချုပ်ဘာရဲ့ရေးသားချက်ကိုကန့်ကွက်စာတစ်စောင်ရေးထားတယ်ဆိုတဲ့သတင်းတွေထွက်လာတာကိုမနီကဂျာနာပွဲမှာရှေ့နေချုပ်ကခုခံပြောဆိုသွားပါတယ်မိုက်ကယ်ဘိုးမန်ရဲ့သတင်းလွှာကိုတော့ကိုသိန်းထိုက်ဦးကပြောပြမှာပ
ါမူလာရဲ့စီရင်ခံစာပေါ်အများရဲ့အမြင်သဘောထားအဓိကပုံဖော်ခဲ့သူနဲ့ဒီမိုကရက်ထဲလွှတ်တော်အမတ်တွေမနေ့ကမျက်နှာချင်းဆိုင်တွေ့ဆုံကြပါလေသမ္မတထရန့်ကိုကာကွယ်ဖို့စီရင်ခံစာကိုလှည့်ပစ်ခဲ့တယ်ဆိုပြီးရှေ့နေချုပ်ဘာဝေဖန်ခံခဲ့ရပါလေထဲလွှတ်တော်တရားရေးကော်မတီဒီမိုကရက်အမတ်Mazin Hirono ga khu lo byo ba le
You used every advantage of your office to create the impression
that Trump ba ma mho da ma lou khe bu lo lu re a myin shin aw lo lou pai kwin a khwin ye a lung go shin tong cha ga da ba shi ni chou so de lou pai kwin ne tia ye thana so da go tong pi lo Donald Trump go a ka kwe pe bu u sa pe lou khe da ba le
shin ni chou ba ye ni chou ye da che twet la pi Donald Trump ga tu ma a pit long wa ma shi de chaung chin ya ga ba le da mai naw pai mu la ye si yin kan sa le ma သမ္မတနဲ့အတွင်းစည်းကလူတွေဥပဒေကြောင်းအရပြစ်မှုကျူးလွန်တယ်လို့ပြောမဲ့ဆိုရင်ကောက်ချက်ချကောင်းချနိုင်တဲ့အသေးစိတ်ချက်လက်တွေပါရှိပါတယ်။ဒါအပြင်ရုရှားရေးစုံစမ်းမှုမှာရှင်းနေချုပ်ဘာရဲ့အနစ်ချုပ်ရေးသားချက်ကမပြည့်စုံသလိုလူတွေကြားမှာရှုပ်ထွေးမှုတွေပေါ်လာနိုင်တယ်လို့စုံစမ်းစစ်ဆေးမှုမူလကိုယ်တိုင်ဘာစီတည်ထောင်ရေးခဲ့တဲ့စာရစောင်းထွက်ပေါ်လာခဲ့ပါတယ်။အထက်လွှတ်တော်တရားရေးကော်မတီကဒီမိုကရက်အမတ်Chris Gonska ကလို့ဝေဖန်ပါလေ
announced that you had cleared the president 25
မူလရဲ့အစီရင်ခံစာကိုအများကမဖတ်နိုင်ခဲ25ရက်ကြုံပြီးသမ္မတထရန့်မှာအပြစ်မရှိတဲ့အကြောင်းခင်ဗျားကြေညာခဲ့တယ်ခင်ဗျားရဲ့လင်းမျက်နှာအနစ်ချုပ်ဟာလူတွေကြားမှာရှုပ်ထွေးအောင်လုပ်လိုက်တယ်လို့မူလရဲ့အမြင်ခံခဲ့ရတာဟာအံ့ဩစရာမရှိပါဘူ
းရှင်းနေချုပ်ဘာကတော့မူလရဲ့အစီရင်ခံစာပါသမ္မတနဲ့ရုရှားကြားပူးပေါင်းကြံစည်မှုမရှိဘူးတရားရေးမှာဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတော့ခိုင်လုံတဲ့တက်တေထောက်ထားမတွေ့ရဘူးစတဲ့အခြေခံချက်တွေကိုပဲသူအာယုံဆိုင်ခဲ့တယ်လို့ခုခံကာကွယ်ပြောဆိုပါ
တယ်
အခြေခံအပြင်အဓိကပါတဲ့အချက်လက်တွေကိုပဲထက်သွင်းဖော်ပြဖို့ကျွန်တော်ဆုံးဖြတ်ခဲ့ပါတယ်တိုင်းပြည်မှာဒီအစီရင်ခံစာပါအချက်တွေပေါ်အကြီးအကျယ်ပြောဆိုသွေးထုတ်တာတွေကလည်းရှိနေပါတယ်ပူပေါင်းကြံစည်မှုရှိသလားဆိုတဲ့အချက်ကိုအခြေခံအပြင်ဘယ်လိုအဖြေပေးမလဲအကြီးအကျယ်စိတ်ဝင်စားနေကြတာပ
ါမူလာရဲ့အစီရင်ခံစာပါစိုးရင်ချက်သမ္မတကိုထိခိုက်နေတဲ့အချက်တွေကိုသူအနေနဲ့ပယ်ဖျက်လိုက်တယ်ဆိုတဲ့အကြောင်းကိုဘာဖြည့်ဆွတ်ပြောဆိုပါတဲ့ Republican တွေကလည်းသမ္မတပေါ်တရားရေးအရရိတ်ထိုးနေတဲ့တန်တရားတွေကိုရှေ့နေကြုံအနေနဲ့ဖယ်ရှားပိုင်ခွင့်ရှိတယ်ဆိုပြီးခုခံပြောနေကြတာပါထက်လို့တော့တရားရေးကော်မတီက Republican Mark Lee ကခုလိုပြောပါတယ
် Time and time again the president's political adversary
အချင်းရှိသူရဲ့မူလာရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးသမ္မတရဲ့နိုင်ငံရေးအတိုက်အခံတွေအသုံးချနေကြတာပါစီစဥ်မဲ့စုအချက်လက်တွေကိုအခြေခံပြီး2016ရွေးကောက်ပွဲရဲ့တရားဝင်မှုကိုတည်ထင်အောင်ကြိုးစားဖို့မဟုတ်တမ်းတရားတွေနဲ့ဆွဆွဲပြောဆိုနေကြတာပ
ါရှင်းနေချုပ်ဘာကအစီရင်ခံစာနဲ့ပတ်သက်တဲ့သူ့ရဲ့အနစ်ချုပ်ရေးသားချက်ကိုမူလာရဲ့စုံစမ်းရေးအဖွဲ့ဘက်ကကန့်ကွက်တယ်ဆိုတာမဟုတ်ဘူးဆိုပြီးပြီးခဲ့တဲ့ဂျာနာပွဲမှာညှင်းဆိုခဲ့ပါတယ်သောဒီမိုကရက်တီကထောက်ပြပါတယ်စုံစမ်းစစ်ဆေးမှုမူလာကစီရင်ခံစာနှစ်ချုပ်တဲ့ဒီနှစ်ချုပ်ကိုသတင်းမီဒီယာတွေကင်တွဲနေတဲ့အပေါ်မှာပုံပြီးစိုးရိမ်နေလို့သူ့ကိုတိုက်ပြောဆိုခဲ့တဲ့အကြောင်းရှင်းတဲ့ချုပ်ဘာကတုံ့ပြန်ပြောဆိုနေပါလိမ့်ခင်ဗျာ
ကိုသိန်းထက်ဦးပြောပြခဲ့တာပါမကြာခင်နိုင်ဝက်အတွင်းမှာတော့အပတ်စဉ်ကန္နာတွေကိုနားဆင်ရတော့မှာပါ VOA ကထုတ်ပြန်ပြီးသမျှအစီအစဉ်တွေကိုတော့ burmese.voanews.com internet ဆာမျက်နှာမှာကြည့်ရှုနိုင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီရှိပါပြီ။ VOA ရဲ့ကြာသာပတိနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51အပြင်လိုင်းလံမီတာ190ကပါထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ကျမ်းမာရေးကန္တာဥအောင်ခင်းရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျေးဇူးအဖက်ကလေရင်နဲ့ပြစ်တယ်ကြာပြစ်တော့အဲ့ဒါကိုသူတို့ကအဲ့ဒီရွာသားတွေကအကာအကွယ်ယူပြီးတော့ခေါ်သွားတဲ့ဘောမှရှိတယ်သားတွေပါတော့ဟိုကတက်ကပြစ်လို့မရတော့ဘူးလေသူတို့နဲ့လိုက်သွားတယ်
တိုင်းသားဒေသတွေမှာထူးခြားစွာဖြစ်ပျက်နေတဲ့အခြေအနေတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုအစီအစဉ်တွေကမှအရင်ဦးဆုံးကျမ်းမာရေးကဏ္ဍကိုတင်ပြမှာပါဒီတစ်ပတ်မှာတော့ကလေးငယ်တွေတန်တက်ချွတ်တဲ့အကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံကကလေးငယ်တွေမှာရောမိခင်တွေမှာပါတန်တက်ချွတ်တဲ့မှုအဖြစ်များနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်အခုလိုတန်တက်ချွတ်တဲ့မှုကြောင့်ဘာကြောင့်ဖြစ်လာရသလဲဘယ်လိုလက္ခဏာတွေပြနေသလဲဘယ်လိုအကျိုးဆက်တွေကိုကာကွယ်ကုသနိုင်သလဲဆိုတာနဲ့ပတ်သက်လို့ကလေးအထုကုနဲ့ဆေးတက္ကသိုလ်1အငြင်းသားပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ကလေးသူဆရာဝန်ကြီးနဲ့ဗမောက္ခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့ဒီကလေးငယ်တွေမှာတန်တက်ချို့တဲ့အနေအထားကမြန်မာနိုင်ငံမှာဖြစ်တာများလားဆရာကြီး
ကျွန်တော်တို့လုပ်ထားတဲ့သူတေသနာတွေရတော့လေကလေးငယ်တွေမှာဟိုဝန်ဆောင်မျိုးသမီးမှာတန်တက်ချို့တဲ့အနေအထားတော်တော်လေးများပါတယ်ဒီမှာကလေးတွေက20ရာအနည်းငယ်ပေါ့နော်ကျွန်တော်တို့အတိအကျသိကြတော့မရှိပေါ့နော်ကျွန်တော်လည်းတော်တော်များများတွေ့နေပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီတန်တက်ချို့တဲ့တာဘာကြောင့်အဓိကဖြစ်နေရလဲဆရာကြီး
တန်တက်ကဘယ်လိုလဲဆိုလို့ရှိရင်ဒီမိခင်တို့မှာပါတော့ပါတယ်ဒါပေမဲ့အများကြီးမပါဘူးနော်နောက်ပြောကြလို့ရှိရင်ဒီခန္ဓာကိုယ်မှာဒီတန်တက်ရဲ့လိုအပ်ချက်ကတော်တော်လေးရှိတယ်သူတွေ့ဝေကသာဝေပြီးပထမ6လပေါ့နော်အဲ့မှာဆိုရင်2ဆလောက်ကြီးထွားတယ်တနည်းမှာဆိုရင်ဝေကသာလည်း3ဆလောက်ကြီးထွားတယ်ဒါငါးနှစ်လောက်ကြီးရဒီတော်တော်လေးကြီးထွန်းမှုတော့များလည်းပါတော့အဲ့တော့တာမန်ဒီဓာတ်ရဲ့ပေါ်တော့လူစားစီစားတော့ဒီစားနေတောင်မှတဲ့ဒီကန်တက်ကိုဆပ်လီမန့်ပေါ်နော်ဆက်ဆောင်ပြီးပေးတာလုပ်တင်နေပေါ့နော်အဲ့ဒါပထမ6လမှာတော့မိခင်တို့တစ်မျိုးတည်းတိုင်တော်တော်လေးလုံလောက်တယ်6လနောက်ပိုင်းဒီလိုအပ်ချက်တွေရှိလာတဲ့ခါမှာတန်တက်ချွတ်တဲ့မှုရှိလာတယ်ဒါကြောင့်တန်တက်ကိုပြပြပြဖို့လိုပါလေဆိုရဲသူပြည်သမားတွေရှိတာ
ဟုတ်ကဲ့ဆရာကြီးအခုလိုဒီတန်တက်ကိုပြေဝအောင်မဖြည့်ပေးနိုင်ရင်ဆိုတော့ကဒီတန်တက်ချို့တဲ့ရင်ပေါ့ဆရာကြီးဆိုးကျိုးတွေပါတယ်ဖြစ်လာတယ်လေဆရာ
တန်တက်ချို့တဲ့တော့သူရနေပေါ့နော်သူရနေကြခင်တော့ခလီယာသိပ်ကိုလမ်းဆန်းတာတို့နှလုံးခုန်မြန်တာတို့နော်ဖြူပါဖြူပါဖြစ်တာတို့ဒါတွေရှိနေပုံမျိုးမှုကိုနောက်ပိုင်းထိခိုက်တာပေါ့နော်ဒါတွေဖြစ်နေတယ်နောက်တစ်ခုတန်တက်ကခလီမှာအဓိကအရေးကြီးရပါလေဆိုရင်သူရညံကောင်းတဲ့ဆေးပေါ့နော်တိတ်လို့ချင်ကြတယ်အဲ့တော့တန်တဲ့ချုပ်တဲ့ခါကျလို့ရှိရင်ညံမကောင်းမှုပေါ့နော်ညံရည်ကိုရော့စီတယ်ပေါ့ဟိုလူကအဓိကတော့ညံရည်ကတော့ဒီမိဘမျိုးရိုးရဲ့ညံရည်နဲ့ပိုးရော့ဆိုင်တယ်ဒီပတ်ဝန်းကျင်ကမှမို့တဲ့ချက်လက်ထင်မှာတော့ဒီတန်တဲ့ချုပ်တဲ့ခြင်းဒီလည်းအချက်ပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီကလေးငယ်တွေကဒီညံရည်ရောဖွံ့ဖြိုးမှုကိုပါထိခိုက်နေတဲ့အတွက်အခုလိုမဖြစ်အောင်ကာကွယ်နိုင်ဖို့ဆိုရင်ဆရာကြီးဘာတွေလုပ်ဖို့လိုလဲ
အဲ့တော့တန်တဲ့ကိုဖြည့်ဆည်းပေးခြင်းဒီညံယူကောင်းစေတဲ့ချက်ဖြစ်တယ်။တန်တက်ကိုဘယ်သူတွေအစဖြစ်စီရမလို့ဆိုရင်ကိုဝင်ဆောင်မိခင်တွေ။ဒီမှာကိုဝင်ဆောင်မိခင်တွေမှာလည်းတန်တက်ချွတ်တဲ့မှုနှုန်းကများများပါတယ်။ဒါမှမဟုတ်တန်တက်ကိုဖြည့်ဆည်းပေးရမယ်။တန်တက်ကိုတန်တက်ပါတဲ့ဆေးပြားတွေပေါ့နော်။ဒီ UNICEF တို့ကတော့ထုတ်တဲ့ Ferrous Sulfate တို့ပါလို့ရှိပါတယ်။ဒီလိုညံစည်းကြီးမှမဟုတ်ပါဘူးနော်။တန်တက်ပါတဲ့ဆေးအဲ့ဒါမျိုးကဒီကိုဝင်ဆောင်မိခင်ချိန်မှာရောမြို့တိုက်မိခင်ချိန်မှာရောထောက်နေရမယ်။အမိကမှပြေဝမှာကလေးမှပြေပါတယ်ဒါတော့မှကလေးမှလည်းထပ်ပြီးတော့တောက်ဖို့လုပ်နေတာပါပဲ။နောက်တန်တက်ပြေဝတဲ့စားတော့ပေါ့နော်ဆိုတော့စားတော့ပြီးချောင်းနေလို့မရဘူး။တန်တက်ကဒီစိမ်းအောင်ရှိတဲ့ဒီရွက်တွေဒီနန်နေမှလည်းရှိတယ်။နေအောင်ရှိတဲ့အသားတွေမှရှိတယ်။အသေးမြစ်တို့အောင်ဆိုလို့ရှိရင်တန်တက်ကျွေးသွားတယ်ပေါ့။ဒါမှမဟုတ်ဒီအသားတို့အသေးမြစ်တို့အောင်ကုန်ကြစိတ်ကတော်တော်များတော့ပေါ့။ဒီမှာစိမ်းအောင်ရှိတဲ့ရင်းနှီးတွေရွက်နော်ဒါတွေလည်းတန်တက်ရှိပါ စားတော့ကိုယ်တော်ဆုံးနေပြီးပါအောင်စားဖို့လိုပါတယ်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုကာကွယ်နိုင်မှုအတွက်မိခင်တွေကနေစပြီးတော့တန်တဲ့ပါတဲ့စီရင်နဲ့တန်တဲ့ကျေဝါရဲ့စားတော့ပြီးစားပေးဖို့လိုတာပြင်ကလင်းငယ်တွေအတွက်လည်းလာလို့လုပ်ပေးဖို့လိုတာပေါ့ဆရာနော်ဟုတ်ကဲ့ဒီမင်းကလေးမှာပေါ့ဒီပြေဝဝင်ရစားပြီးတော့လာတဲ့တွေ့ဆုံချမှုအရှိနေလေအဲ့မှာဓမ္မတာလာတဲ့ခါဆိုတွေ တန်တက်ပါတဲ့အားစီကိုပို့ပေးပါတယ်နောက်တစ်ခုပါလို့ရှိရင်တန်တက်ပါတဲ့အားစီနဲ့တွေ့ပြီးလေရှိပါ
ဟုတ်ကဲ့ဆရာကြီးဒီအားစီတွေကိုတောက်တဲ့နေရာမှာဘလို့ဆင်းမျိုးတွေရဆရာကြီးပို့ထိရောက်တယ်လဲဆရာကြီးကလေးငယ်တွေအတွက
်ဒီကလေးကစုံလင်ပြီးသွားတဲ့အားရောက်စားနေရင်တော့ဘရောမြတ်ဗီတာမင်နဲ့သတ္ထုဓာတ်တွေရတယ်ပေါ့နောက်တစ်ခုကနုံမုံတောက်တဲ့ကလေးပေါ့နုံမုံကိုကျွန်တော်အပိဓာတ်လို့မဟုတ်နုံမုံဆိုတာချိုးဗီတာမင်ကိုတန်တက်နဲ့ပေါင်းထည့်ထားတယ်အဲ့မဲ့မိကင်လို့မှာတော့တန်တာတော်တင်ပါပါတယ်ဒါပေမဲ့လည်းလုံလောက်အောင်မပါဘူးတကလေးမှာတော့သာမန်စားတော့စားနေတောင်မှတန်တက်ကိုဖြည့်ဆည်းပေးတာကို9နှစ်လောက်ထိရလုပ်တင်တယ်လူရန်ကိုလုပ်တင်တယ်တော့ကျွန်တော်တို့ပေးပါတယ်နောက်တနည်းကတန်တက်ကိုခုဆိုလို့ချင်းဒီအားဖြည့်ဆန်ပေါ့နော်အားဖြည့်ဆန်ဆိုလို့ချင်းတန်တက်ပါတယ်ဖြည့်ထားတယ်ပေါ့ဒါမျိုးလေးတွေလုပ်ဖို့ကောင်းတယ်နောက်တော့ဒီချိုးနိုင်ငံမှာဆို sprinkle ခေါ်တာပေါ့နော်ဒီဒီ damage တတူတတူတမင်းပေါ်မှာဖြူပေးလိုက်တယ်အရသာလည်းမပြတ်ဘူးပေါ့နော်အဲ့လိုလေခုထုတ်နေတဲ့ဆေးတွေရှိပါတယ်အဲ့ဒါမျိုးတွေကျွေးလို့ရှင်တော့ပို့ပြီးတော့တန်တက်လည်းရတာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီတန်တက်ချို့တဲ့တာဖြစ်မဖြစ်ကိုသတိထားမိနိုင်ဖို့လက္ခဏာတွေမှာဆရာကုနာတွေဖြူပတ်ဖြူရောဖြစ်တာတို့နောက်ဒီမလန်းမဆန်းဖြစ်တာပေါ့နော်အဲ့ဒါအပြင်ရောတခြားလက္ခဏာတွေရှိသေးလားဆရာကြီ
းဆရာရဲ့ခဏတော့ဒီတန်တက်ချို့တဲ့တွေ့ရနေပေါ့ကွာတွေ့ရနေလို့ရှင်တော့မျက်ကွန်လန်းကြည့်လိုက်ကျူနေပေါ့ဖြူပါဖြူအဖြစ်မဲ့ရှာကနေပဲနဲ့ဖြူပါဖြူအဖြစ်မဲ့လက်ပွားတွေရှင်ကြည့်လိုက်ကိုယ့်လက်ပွားနဲ့ရှင်ကြည့်လိုက်ဆိုတာကျူနေတယ်လူပြင်းဒီလက္ခဏာမြင်ကြောင်းနေရာမှာပါကျူနေတာပေါ့နော်အဲ့နေရာတွေတကယ်တော့နေဖို့ကောင်းတယ်ကျန်တာကတော့ဒီအသားရည်ဖြူပါဖြူအဖြစ်တယ်ပေါ့နော်အဲ့ရင်တုံနဲ့ငေါ်နေတာဖြစ်တတ်တယ်တခါကြလေဒီကိုယ်ဝန်းဆောင်ရွယ်အထူးကျင်ကလေးများများမွေးဦးတဲ့မျိုးသမီးတွေဆိုရင်အဲ့ဒါချုပ်တယ်လို့ရှင်သူရနဲ့ညခုံတော့ပေါ့ညတုံနဲ့မောတယ်ပြန်ပအောင်လေအဲ့ဒါဒီဖြစ်နေပါလေကလေးလေးမှလည်းကျွန်တော်အတားတော့မြဲကြည့်ပါတော့စမ်းတက်တာတော့ဒီသွေးစစ်ကြည့်ရင်ဟီမိုဂလိုဘင်နဲ့နေတယ်ပေါ့နော်အဲ့နေတဲ့ပြင်ဒီသံနဲ့မှချုပ်တဲ့လက္ခဏာလေးသွေးမှန်ပြားမှကြည့်လို့ရတယ်နောက်တစ်ခုကတန်တက်ကိုတိုင်းကြည့်လို့ရပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာလေးပြလာပြီးတော့ဟိုတိုင်းတာစစ်စစ်လို့လည်းရပြီဆိုရင်တော့ကုသမှုအနေထားမှာရောဘာတွေလုပ်ပေးနိုင်လဲဆရာကြီး
ကတမမှာကျွန်တော်ကခုနကအစာအရလည်းသင်ကြားပေးရပါတော့နော်။ဆရာကြီးကလည်းဒီအသီးနဲ့အစိမ့်တွေပါဆိုကလေးတွေကိုကျွေးပေါ့နော်။မအားတော့လေဒီတိုင်းတော့ကျွေးလို့မရဘူးနော်။ကျင်းမြက်လောင်ချက်ပြုတ်ပြီးတော့ကျွေးရတာပေါ့နော်။နောက်တစ်ခါအသားတွေအဲဒါတဲမြက်တွေပါဖြစ်နိုင်တန်းနိုင်စားစီခြင်းနဲ့တန်တက်ပါတဲ့အားစီးတွေပေါ့နော်။အဲဒါတွေကိုလည်းတက်ဖို့ကောင်းပါတယ်။တော်တော်များများရှိပါ။နာမည်တစ်ခုတော့ခြေတော့ပေါ့နော်။တန်တက်ပါတဲ့အားစီးတွေကနည်းနည်းဝင်းချုပ်တတ်တယ်တော်တော်ရီမှာနည်းနည်းညိုတဲ့ပြဿနာရှိတတ်တယ်။တချို့တန်တက်မှာလည်းဒီမျိုးစားမျိုးစုံရှိပါတချို့ကလည်းဝင်းမချုပ်ဘူးလို့ပြောတယ်ပေါ့နော်။အဲကျွန်တော်ကတခါကြီးအဲ့လိုမျိုးတွေရွေးချယ်ပြီးပေးပါ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ဦးဝင်းမင်းမေးမြန်းတင်ပြတဲ့ကျမ်းမာရေးကဏ္ဍအပြီးခုတခါတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံကအလို့သမားတွေအလို့ကန်လောက်ကန်ရမှာအင်းကြီးချင်းနိုင်ငံတွေနဲ့ရှင်ပြိုင်နိုင်တဲ့အခြေအနေနှဲပါနေသေးကြောင်းဆန်းစစ်ထားတဲ့ကမ္ဘာပံအုပ်စုရဲ့စာတမ်းအကြောင်းကိုဦးအောင်ခင်ကရေးသားတင်ပြထားတာပါ
မြန်မာနိုင်ငံမှာအလို့ကန်ပေါင်း24တန်းရှိတယ်ဆိုပေမဲ့90ရာခိုင်နှုန်းကျော်ဟာစိုက်ပျိုးရေးအင်ဒွင်းစီးပွားရေးလုပ်ငန်းနဲ့လုပ်ငန်းအသေးစားလေးတွေဖြစ်ပါတယ်။တနည်းဆိုရင်တော့24တန်းမှာရိုးရာအစဉ်အလာအလုပ်က21တန်းရှိပြီးခေတ္တပုဂ္ဂလိကအလုပ်က2တန်းအစိုးရအလုပ်က1တန်းနီးပါးရှိပါတယ်။မြန်မာပြည်ကအလုပ်ကိန်းတွေရဲ့အရေးအသွေးနဲ့ရှင်ပြန်မှုစွန့်ရည်ဟာအိမ်မင်းချင်းနိုင်ငံတွေရဲ့အများကြီးနှိမ့်ကြတယ်လို့ကမ္ဘာပံအုပ်စုကပညာရှင်10ဦးရေးသားပြုစုတဲ့သမင်နာ190စာတမ်းမြန်မာ future job မှာဖော်ပြထားပါတယ်အလို့သမားဘဝကိုတိုးတက်မြန်မာအောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမရှိသေးဘူးလို့ဆိုပါတယ်အလို့သမားအများစုဟာဒ တပတ်နိုင်40ကျော်ပြင်းပြနှုံးနဲ့အလုပ်လုပ်ကြပါသည်အကျိုးခံစား권ရှိတဲ့အလုပ်သမားဦးရေဟာ900ကျိုင်နှုံးတောင်မရှိဘူးလို့သိရပါတယ်ဒီထဲမှာအလုပ်သမား5ဦးမှာတဦးကယာယီဖြစ်ပါတယ်မြမအလုပ်သမားတွေမှာ300ကျိုင်နှုံးကိုသာကျွမ်းကျင်လုပ်တာတော့မဟုတ်အတတ်ပညာရှင်အဖြစ်သတ်မှတ်ပါတယ်အလုပ်ကိုင်ကောင်းကောင်းရရှိဖို့နိုင်ငံခြားထွက်ပြီးအလုပ်လုပ်နေကြတဲ့မြမပြည်သားက3တန်းလောက်ရှိပါတယ်
ပြည်တွင်းအလုပ်သမား40ရာခိုင်နှုန်းဟာအလုပ်ကျန်းသမားတွေဖြစ်ပါတယ်။အဲ့ဒီထဲမှာလမ်းဘေးဈေးတဲ့ရင်မောင်းတန်ရှင်းရေးလုံခြုံရေးလေယာလုသားစတာတွေပါဝင်ပါတယ်။စစ်တပ်ဆောက်လုပ်ရေးနဲ့တည်ယူပို့ဆောင်ရေးကဏ္ဍမှာလုခအများဆုံးရကြပါတယ်။အလုပ်သမားဥယေ73ရာခိုင်နှုန်းလောက်သာလုခအများဆုံးရရှိပါတယ်။စိုက်ပျိုးလေယာကဏ္ဍကအလုပ်သမားလုခဟာအနည်းဆုံးဖြစ်ပါတယ်။လေယာလုခမှာတရုတ်ပြည်ကအများဆုံးဖြစ်ပြီးဒုတိယအများဆုံးကထိုင်းနိုင်ငံဖြစ်ပါတယ်။ဒါကြောင့်မြန်မာလေသမားတွေထိုင်းမှာစိုက်ပျိုးရေးသွားလုပ်နေတာဖြစ်ပုံရပါတယ်။မြန်မာပြည်မှာလုပ်ငန်းရှင်တွေကြုံတွေ့ရတဲ့အဓိကအခက်အခဲတွေမှာကျွမ်းကျင်လုပ်သားရှားပါမှုပြဿနာဖြစ်ပါတယ်။အလုပ်သမား20ရာခိုင်နှုန်းသာအခြေခံပညာအထက်တန်းအဆင့်ရှိကြပါတယ်
။ကျောင်းမနေဘူးသူနဲ့မူလတန်းပြီးသူဟာလောကအတူတူရတာကိုကြည့်ရင်မူလတန်းပညာကိုအလုပ်ဈေးကွက်မှာတံပိုးမထားတာသိတာပါတယ်အလေတန်းလုံပညာရေးဟာအလုတ္တမဈေးခွက်ရဲ့လိုအပ်ချက်ကိုမဖြစ်စည်းနိုင်ပါဘူးဒါပေမဲ့အလုတ္တမ၁၀ရာခိုင်နှုန်းကသာအတတ်ပညာကိုသင်ယူနိုင်ပါတယ်အခုခေတ်အလုတ္တကိမ္မာလိုအပ်တဲ့ဘဟုတုတ္တနဲ့ကျွမ်းကျင်မှုကိုမြမပညာရေးစနစ်ကမပေးနိုင်ဘူးလို့အလုတ်ရှင်၈၀ရာခိုင်နှုန်းကယူဆပါတယ်အလုတ်ရှင်တွေကသူတို့အလုတ္တမကိုသူတို့ဖာသာသင်တန်းပေးပေမဲ့သူတို့လုံနိုင်သူက900ခိုင်နှုန်းလောက်သာရှိပါတယ်စီမံခန့်ခွဲရေးကျွမ်းကျင်တဲ့မန်နေဂျာရဖို့အခက်အခဲဆုံးလို့ဆိုပါတယ်ဂျပန်နဲ့ကိုရီးယားမှာမန်နေဂျာလူတန်းစားထွက်ပေါ်လာမှသာလုပ်ငန်းကိုအဆင့်ပြင့်နိုင်မှာဖြစ်ပါတယ
်ရှင်ပြိုင်မှုစွမ်းရည်မြင့်တင်ဖို့အတွက်လုပ်ငန်းမှာအတားဆီးဖြစ်နေတာကိုဖယ်ရှားဖို့လိုအပ်ပါတယ်အလုပ်သမားကုန်ညမ်းပစ္စည်းနဲ့ဝန်ဆောင်မှုကိုရရှိပြီးဈေးကွက်ကိုလလန်းမီဖို့လိုအပ်ပါတယ်မြန်မာနိုင်ငံမှာပို့ကုန်ရှင်ပြိုင်နိုင်မှုအလားအလာကောင်းတယ်လို့ဆိုပါတယ်လူသမားအင်အားလိုအပ်တဲ့အထည်ချုပ်လုပ်ငန်းနဲ့အစားအသောက်ထုတ်လုပ်ရေးလုပ်ငန်းတွေကိုထပ်မံတိုးချဲ့ပြီးအလုပ်ကံအခွင့်အလမ်းတွေကိုတိုးချဲ့နိုင်ပါတယ်နိုင်ငံသားယင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ပြီးလူသားအင်အားလိုအပ်တဲ့လုပ်ငန်းတွေမှာလုပ်ကံစေတာဟာအရေးသွေးမြင့်တဲ့အလုပ်ကံကိုဖန်တီးရရောက်ပါတယ်နိုင်ငံသားယင်းနှီးမြှုပ်နှံမှုရှိလာတာနဲ့အဆင့်မြင့်အလုပ်ကံတွေတိုးပွားလာပါတယ်တင့်တော်တဲ့ယင်းနှီးမြှုပ်နှံရေးမူဝါဒနဲ့လုံထုံးလုံကြီးတွေကိုကျင့်သုံးနိုင်ဖို့ကအရေးကြီးပါတယ
်။အိမ်မင်းချင်းနိုင်ငံတွေနဲ့ရှင်လိုက်ရင်မြမလေယာထုတ်လုပ်မှုဟာအလွန်နှေးပါနေတာကိုတွေ့နိုင်ပါတယ်။အရာဝတီတိုင်းမှာလဲမြေ2ဧကခွဲမှာမိုးစပါးစိုက်ပျိုးရင်131ရက်ကြာပါတယ်။ကမ္ဘောဒီးယားမှာ52ရက်၊ဗီယက်နမ်မှာ22ရက်၊ထိုင်းနိုင်ငံမှာ17ရက်သာကြာပါတယ်။မြမပြည်မှာရေပောင်း80နဲ့စိုက်ပျိုးနိုင်တဲ့ဒေတာရှိပေမဲ့ပြန်ဆိုင်မှုစွမ်းရည်မရှိပါဘူးမြမပြည်မှာတနေ့တာလုံအားဟာစဘာကီလို20ကျော်သာထုတ်နိုင်ပြီးမဲ့ခိုင်းမှာကီလို900ကျော်ထုတ်နိုင်ပါတယ်ဆန်စဘာကိုသာအဓိကမထားပဲအခြားသီးနှံတွေကိုစိုက်ပျိုးဖို့အားပေးသင့်တယ်လို့ဆိုပါတယ်ပြည်တွင်းအသင်းထုတ်လုပ်မှုတိုးပွားရေးကိုအာရုံစိုက်တာတဲ့အလုပ်အကိုင်ဗန်ဒီရေးကိုအဓိကထားတာကပိုပြီးအကျိုးရှိတယ်လို့ဆိုပါတယ်လုပ်ငန်းအောင်မြင်ဖို့အတွက်လိုအပ်တဲ့ဥပဒေနဲ့မူပေါင်းတွေချမှတ်ရေးအသေးစားလုပ်ငန်းဖွံ့ဖြိုးရေးအိမ်တွင်းစီးပွားရေးလုပ်ငန်းရဲ့ကုန်ထုတ်စွမ်းအားမြင့်တင်ရေးလုပ်ငန်းဆိုင်ရာသင်တန်းကသဖြင့်ကျွမ်းကျင်မှုမြင့်တင်ရေးလုပ်ငန်းနဲ့တင့်လျော်တဲ့အလုပ်သမားရရှိရေးစိုက်ပျိုးလေယာကုန်ထုတ်စွမ်းအားမြင့်တင်ရေးပဋိပက္ခလွန်ဒေသမှာအလုပ်အကိုင်များပေါ်ထွန်းရေးစရာတွေကိုအဓိကထားဖို့လေအကြံပေးထားပါတယ်ခင်ဗျာ
ဦးဝင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်ထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေကထုတ်လွှင့်တာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်စစ်ဆောင်တွေကိုထောက်ပံ့ဖို့နဲ့ပြည်내ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကနေအစိုးရကိုတောင်းဆိုလိုက်ပါတယ်ဖကတ်မျိုးနဲ့နွန်ကန်တိုးပေါမှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့ကုမ္ပဏီဝန်ထမ်းတွေကိုရော်ကျေးငွေတွေပေးအပ်ခဲ့တဲ့ဆိုတာနဲ့ပလဝမျိုးနယ်ကခူမီချင်းတိုင်းနာ50ကျော်ကိုရခိုင်တပ်ဖွဲ့ AA ကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုခေါ်ဆောင်သွားတယ်ဆိုပြီးခုမီအဖွဲ့ကထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအမြန်ဆုံးဆောင်ရွက်နိုင်ဖို့အတွက်ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကအစိုးရကိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။တန်တွဲမြို့တိန်ကုန်းဘုံတော်ကြီးကျောင်းမှာဧပြီလ28ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့တဲ့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီမြို့နယ်ပေါင်းစုံအထွေထွေအစည်းအဝေးအပြီးမှာအခုလိုကြေညာချက်ထုတ်ပြီးတောင်းဆိုလိုက်တာပါ။ဒါအပြင်စစ်ဘေးဒုက္ခသည်တွေအတွက်အလူငွေကောက်ခံနဲ့တွားရောက်လူဒဏ်တာတွေကိုအစိုးရကပိတ်ပင်နေတာတွေကိုရှုတ်ချပြီးရှင်းဟောင်းမင်းနစ်တွေထိခိုက်ပျက်စီးမှုမရှိဖို့အတွက်ဂျနီဗာကွန်ဗင်းရှင်းနဲ့အညီလိုက်နာဆောင်ရွက်ဖို့နဲ့ရခိုင်ပြည်အတွင်းပြစ်မဲ့ပြည်သူတွေကိုလူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့အတွက်လူခွင့်ရေးအဖွဲ့တွေအနေနဲ့သက်ဆိုင်သူတွေကိုတိုက်တွန်းပေးဖို့လဲကြေညာချက်မှာဖော်ပြထားပါတယ်။အစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားလေးလကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေ4000ကျော်ရှိနေပြီးသူတို့အတွက်တောက်သုံးရည်အပါဝင်အစားအသောက်ဆေးဝါးနဲ့အမိုးကာတွေအရေးပေါ်လိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်။
ကချင်ပြည်နယ်ဖားကားမြို့နယ်မုံဝမ်းကလေးနယ်မြေတွင်နုံကန်ကျိုးပေါမှုကြောင့်အသက်ဆုံးရှုံးခဲ့ရသူကုမ္ပဏီဝန်ထမ်း54ဦးကိုတပ်ဆိုင်ရာကုမ္ပဏီတီးတီးကနေရော်ကျင်းဝင်တယောက်ကို3300ကျပ်စီရုပ်ပီးခဲ့တယ်လို့ဒေသခံတွေနဲ့ဖားကားခြေစအရက်ဖက်ဖွဲ့စည်းတွေကပြောပါတယ်။ဧပြီလ22ရက်နေ့ကအဆိုပါနုံကန်ကျိုးပေါမှုကြောင့်ကုမ္ပဏီဝန်ထမ်း54ဦးပါဝင်အနီးနားမှာလွတ်လွတ်ကိုင်းနေသူဥယျာဉ်100နီးပါးပျောက်ဆုံးခဲ့တယ်လို့ဖားကားခြေစ Greenland တဘာဝထိန်းသိမ်းရေးဖွဲ့ကသာဝန်ခံကိုနောင်လတ်ကဆိုပါတယ်။မော်ဝမ်းကလေးနယ်မြေတွင်နုံကန်ကျိုးပခဲ့ခြင်းကြောင့်တေဆုံးသားတဲ့သူတွေထဲမှာရုပ်အလောင်း9လောင်းကသာရှာဖွေတွေ့ရှိခဲ့ပြီးရန်ရှိတဲ့တေဆုံးသူရုပ်အလောင်းတွေဆက်လက်ရှာဖွေဖို့အခက်အခဲရှိနေတဲ့အတွက်ရှာဖွေရေးလုပ်ငန်းတွေကိုဧပြီလ25ရက်နေ့ကရပ်တန့်လိုက်ပြီးဖြစ်ပါတယ်။ဖားကားမြို့နယ်ထဲမှာ2019ခုနှစ်မှာမြေပြိုမှု3ကြိမ်ဖြစ်ပွားခဲ့ပြီးအခုဖြစ်စဉ်ဟာလူသေပျောက်အထိခိုက်များဆုံးလည်းဖြစ်ပါတယ်။
ရှမ်းပြည်တောင်ပိုင်းရပ်ပခတိုင်းယုံဆိုင်ရာတောင်ကြီးမြို့မှာဖြစ်ပွားခဲ့တဲ့လေးလောင်းပြိုင်လူတက်မှုမှာပါဝင်ပတ်သက်ဖွယ်မတင်ကသူကိုကြောက်မဲမြို့နယ်မှာဖမ်းဆီးခဲ့ပါတယ်။ဧပြီလ29ရက်နေ့မနေ့ပိုင်းကလူတက်မှုတရခန်းလူတန်တရားရှိသူအသက်50အရွယ်အမျိုးသားတဦးကိုကြောက်မဲမြို့နယ်မှာရဲတွေဖမ်းဆီးရမိပြီးလက်ရှိမှာတော့တရခန်းနဲ့ပတ်သက်ဆက်နွယ်သူတွေကိုစစ်ဆေးမှုတွေပြုလုပ်နေတယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှရဲမှူးချုပ်ဇော်ခင်မောင်ကပြောပါတယ်။ဧပြီလ28ရက်ညတကောင်ရံအချိန်မှာတောင်ကြီးမြို့ကန်တန်ရက်ွက်မှာရှိတဲ့မင်းဖြူနှကောင်တိုင်းဆေးတိုက်ကအိမ်မှာအနုကျန်းစီခံရပြီးကလေးငယ်အပါဝင်အိမ်ရှင်မိသားစု3ယောက်နဲ့အိမ်အကူ1ယောက်စုစုပေါင်း4ယောက်တပ်ဖြတ်ခံခဲ့ရတယ်လို့ရွှေငွေလက်ဝတ်ရတနာတန်ဖိုးချက်သိန်းပေါင်း1500ကျော်ကိုပါတပြတ်တိုက်ယူသွားခဲ့ပါတယ်။
တနင်္လာနေ့တိုင်းဒေသကြီးရေဖြူမြို့နယ်တွင်မွန်ပြည်တပ်ပါတီနဲ့ KNU တို့အငင်းပွားနေတဲ့နယ်မြေ area မှာမကြာခဏမိုင်းပေါက်ကွဲနေတဲ့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်ဘက်စည်းတွေသွေးဆုံညှိနှိုင်းဖြေရှာဖို့မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးနေထိုးဦးကပြောပါရယ်။ဧပြီလ23ရက်နေ့မှာအလဲစကန်းကြေးဝါဒေသခံမျိုးသမီးတို့မြေမြုပ်မိုင်းနေမိပြီးဘယ်ဘက်ခြေထောက်တန်ရာရရှိခဲ့ပါရယ်။မိုင်းကိစ္စကိုဖြေရှင်းဖို့ပြည်နယ်ဆိုရနဲ့စိုင်းစစ်ဌာနချုပ်တို့ပါဝင်လာနိုင်စေဖို့ကိုအမြန်ဆုံးညွန်ကြားချက်ပေးနိုင်ဖို့အတွက်ပြီးခဲ့တဲ့မလက NRPCC မှာစာရေးသားပေးပို့ခဲ့တယ်လို့မွန်ပြည်တပ်ပါတီဘူကော်မတီဝင်နန်းအောင်မငေးကပြောပါရယ်2018ခုနှစ်အောက်တိုဘာလကနေဒီကနေ့ထိလက်ရှိရေပြည်မြို့နယ်လေစကန်ကျေးရွာနီးတစ်ဝိုက်မှာမြေမြုပ်မိုင်း၅ကျင်းပေါက်ကွက်ခဲ့ပြီးဒေသခံပြည်သူ၅ဦးထက်မနည်းတန်ရာရရှိခဲ့ပါရယ်
ကရင်ပြည်နယ်တာနောင်ကြီးမြို့နယ်ထဲမှာတောက်ရေခတ်တဲ့ရေအားရစစ်စီမံကိန်းပြန်လည်စတင်မှာကိုမလိုလားတဲ့အတွက်ဧပြီလ29ရက်နေ့ကစပကြီရွာသားတွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီတပတ်အတွင်းလက်စစ်စွမ်းအင်ဝန်ကြီးဌာနရေအားလက်စစ်အကောင့်ထဲပေါ်ရေဦးစီးဌာနကနေတောက်ရေခတ်တဲ့မှာရေအရင်းမြစ်တိုင်းတာရေးလုပ်ငန်းဆောင်ရွက်ဖို့အစီအစဉ်ရှိတာကြောင့်စီမံကိန်းပြန်လည်စတင်မှာစိုးရိမ်ပြီးဆန္ဒထုတ်ဖော်တာဖြစ်တယ်လို့ဦးဆောင်ပါဝင်သူတဦးဖြစ်တဲ့စပကြီရွာသားစောလေတော့ကပြောပါရယ်အဲ့ဒီနေရာဟာ KNU ထိန်းချုပ်နယ်မြေထဲမှာရှိနေပြီး
လက်ရှိအချိန်မှာကြီးဝချောင်းနယ်တောက်ရေခတ်ချောင်းစုံအနီး၃မိုင်အကွာမှာတော့ဧပြီလ၂၉ရက်နေ့ကစတင်ပြီးမြေသူတဦးတယောက်မှမသွားလာဖို့ကန်ယူတပ်မဟာနဲ့တိုက်ရင်ငါးကအမိန်ထုတ်ပြန်လိုက်ပါတယ်တောက်ရေခတ်ချောင်းပေါ်မှာတောက်ရေခတ်တဲ့နယ်နဲ့ရေအားရစစီမံကိန်းတစ်ခုဆောက်လို့ဖို့အစိုးရရဲ့
ရခင်လျာထားချက်ရှိနေပြီးတောက်ရခန်နစ်ကပြီးခဲ့တဲ့2017ခုနှစ်ကလေပတ်နေပြီးဖြစ်ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကင်းတလင်းကျေးရွာကခူမီချင်းတိုင်းဒေသ50ကျော်ကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA
ကပြောဆိုလိုက်ပါတယ်အဲ့ဒီပေါ်အေအေတပ်ဖွဲ့ကကိုဘလို့မျိုးတုံ့ပြန်ပြောဆိုခဲ့ပါတယ်လေဒီအကြောင်းတွေကိုကိုရောဘက်ကစူးစီးထားပြီးနိုင်ငံငါတင်ဆက်ပေးထားပါတယ်ပလောဝမ်မြို့နယ်ကင်းတလင်းကျေးွာသာခူမီချင်းတိုင်းဒေသ50လေးဦးကိုသူတို့သဘောထားဆန္ဒမပါဘဲရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကနေပြီးခဲ့တဲ့ဖေဖော်ဝါရီလနှစ်ရက်နေ့ကဘင်္ဂလားဒေ့ရဲ့နယ်စပ်ဘက်ကိုခေါ
တယ်ဗျာပြီးတော့အဲ့ဒါကိုသူတို့ကအဲ့ဒီရွာသားတွေကိုအကာအကွယ်ယူပြီးတော့ခေါ်သွားတဲ့ဘောမှာရှိတယ်။သားတွေပါတော့ဟိုကတက်ကပြည့်လို့မရတော့ဘူးလေ။သူတို့နဲ့လိုက်သွားတယ်လို့ပြောတဲ့အေးထုတ်ပြန်တာအဲ့ဒါမှားတယ်လေ။ဒီသူတို့အခုတည်းပြန်မလွတ်သေးဘူး။အေးအေးကိုသူတို့ရဲ့နိုင်ငံရေးယီမန်းချက်ပေါ့နော်။သူတို့တိုက်ချင်တာတိုက်တာတိုက်တာတပိုင်းထားပါ။ဒါပေမဲ့ဒီလိုအရသားတွေကိုတော့ခုတုံးမလုပ်ပါနဲ့လို့ပြောချင်တယ်ကြာ
။မကြာသေးခင်ရက်ပိုင်းကအဲ့ဒီ54ဦးထဲက2ဦးဟာထပ်ပြေးလွတ်မြောက်လာပြီးကြာရှိတဲ့52ဦးကတော့အေးအေးသားဖွဲ့ရဲ့ခိုင်းစေတဲ့လွတ်ကိုလွတ်ကန်ပေးနေရတဲ့အပြင်အစာရည်စာလည်းမလောက်မငန့်နဲ့စားတော့နေရတယ်လို့ဦးစိုးမြတ်ကဆိုပါတယ်။ဒါကြောင့်မို့အေးတပ်ဖွဲ့အနေနဲ့ကင်းသလင်းရွာသား52ဦးကိုအများဆုံးလှုပ်ပေးဖို့အလေးနဲ့တောင်းဆိုတယ်ဆိုပြီး KACC ကဧပြီလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တာလည်းဖြစ်ပါတယ်။ခုကိစ္စနဲ့ပတ်သက်ပြီးတော့ AA ဖွဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံခိုင်တုကကတော့ AA အနေနဲ့တိုက်ပွဲကြားပိတ်မိတဲ့ရွာသားတွေကိုနေစာဘက်ကိုကယ်ထုတ်ခြင်းသာဖြစ်ပြီးဘ ᱹ ရုကမအတင်းကျခေါ်ဆောင်တာမျိုးမရှိဘူးလို့ပြောပါတယ်
အဲ့ဒီလိုခေါ်သွားတာတော့မရှိဘူးဗျအဲ့ဒီမှာကင်ဒလန်ဘက်ကနေတော့ဒီပြည်သူလူထုတွေအဲ့မှာဗမာစစ်တပ်ကလည်းနေကြီးနဲ့ကစ်တဲ့အခါသူတို့ဒီဟိုအဲ့ဒီကြားထဲမှာပိုက်မိနေတဲ့လူတွေကိုတော့ကျွန်တော်တို့အဲ့ဒီနေစားဖက်ကိုကေထုတ်ပေးလိုက်တာတော့ရှိတယ်ကျွန်တော်တို့စခန်းထဲမှာတော့ဘယ်သူမှထားထားတာတော့မရှိဘူးဗျအရသာတချို့ပေါ့ဗျာနော်အဲ့ဒီတရားကျော်လောက်အဲ့ဒီမှာဒီဗမာစစ်တပ်ရဲ့လည်းနေကြီးတောင်ကိုပခံနိုင်လို့သူတို့ဒီတိုးထဲမှာပိုးအောင်နေကြတဲ့လူတွေကိုနေစားဖက်ကိုအရောက်ကျွန်တော်တို့အဲ့ဒီမှာကေထုတ်ပေးလိုက်တာလို့ရှိတယ်
အခုလက်ရှိမှာလဲခုမီချင်းတိုင်းသား52ဦးလွတ်မြောက်ရေးတွက်ချင်းလူမျိုးတိုင်းဝန်ကြားမှာလူမှုကွန်ရက်ဆန်မျက်နှာကနေလှုပ်ရှားမှုတွေလှုပ်ဆောင်နေကြပါတယ်။ပြီးကြတဲ့ဧပြီလကုန်ပိုင်းကလည်းမြမသမတော်စင်အားတထောင်ခန့်ချင်းမြင့်နယ်တောင်ပိုင်းမသူပီမြို့နယ်ကိုရောက်ရှိလာပြီးပလောဝမြို့နယ်ဘက်ကိုစင်အားတိုးချဲ့ထားပါတယ်။အဲဒါကြောင့်မို့ဒေသခံပြည်သူတွေကစစ်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်နေကြပါတယ်။
ဆက်ပြီးတော့သမရဦးသိန်းစင်အစိုးရလက်ထက်တုန်းကသိန်းစည်းခံခဲ့ရတဲ့ဒေသခံတွေရဲ့လေယာဉ်မြေတွေကိုစစ်တပ်ကနေအတုံးမပြုတ်ရင်ပြန်လည်ဆွတ်လွတ်ပေးဖို့အမိန့်ထုတ်ပြန်ထားတာရှိပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်မှာတော့ကော့ဖ်ကွင်းတိုးချဲ့ဖို့ဆိုပြီးဒေသခံတွေရဲ့လေယာဉ်မြေတွေကိုတန်ချက်ကတက်ကနေသိမ်းဆီးခဲ့ပြီးသိမ်းဆီးမြေတွေကိုပြန်လည်မဆွတ်လွတ်ပေးသေးတဲ့အပြင်ကျန်နေတဲ့လေယာဉ်မြေတွေမှာအလုံးလုံးပို့သွားတဲ့လေသမားတွေကိုဤအမျိုးမျိုးနဲ့တားဆီးပိတ်ပင်နေတာတွေကြောင့်လေသမားတွေအခက်တွေ့နေကြရပါတယ်။ဒီအခြေအနေကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
လာရှုံမြို့နယ်စနေအုပ်စုခခမ်းရွာကရွာသားတွေဟာမိမိတို့လျံမြေသွားဖို့လမ်းမှာတန်ချက်ကတက်ကမြောင်ကြီးတူးပြီးကာထားတာကြောင့်လျံမြေသွားလာဖို့အခက်အခဲဖြစ်နေတာဖြစ်ပါတယ်။အဲ့ဒီအတွက်လယ်သမားတွေသွားရောက်တောင်းဆိုခဲ့ပေမဲ့အထက်အမိန့်ကြောင့်ဆိုပြီးတက်ကလေယာသွားလာအတွက်မစီစဉ်ပေးတာကြောင့်ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကရွာသားတွေစုပေါင်းပြီးလေယာသွားလာအတွက်မြောင်ဖို့ခဲကြတာဖြစ်တယ်လို့ခခမ်းရွာသားစိုက်ခမ်းကရှမ်းပါတာနဲ့အခုလိုပြောပါတယ်။
အဝန်ခံတော့ကုနေမဒီတာမီဆောင်မနေဘူးနော်ကမယ်
ကျွန်တော်တို့သွားလာရခက်လို့မြောင်းတွေပြန်မော်ပေးဖို့သွားပြီးတောင်းစုလဲတက်ကညင်းခဲ့တယ်အဲ့ဒါကြောင့်ကျွန်တော်တို့ဧပြီလ19ရက်နေ့ကနောင်ခမ်းရွာသားတွေစုပြီးတော့မြေသွားဖို့တယ်အဲ့ဒီနေ့ကသူတို့လာကြည့်သေးတယ်ဘာမှတော့မပြောရဲဘူး20ရက်နေ့ကျမှလုံခြုံရေးစစ်သားအင်အားကြီးချပြီးတော့ဘက်ခူကားကြီးတွေနဲ့ရွာသားတွေပြန်ဖူးထားတဲ့မြောင်းကိုပြန်သွားတူးတယ်သွားလာရေးအတွက်ရန်ခက်သွားတာပေါ့
အမတ်ခွန်3935တန်ချက်ကတိုက်ရင်ကနေ2005ခုနှစ်ကတည်းကတင်းစီးလာတဲ့
ဒီမြေယာတွေကိုဒေသခံလူထုကိုပြန်လည်ဆွန့်လွတ်ပေးဖို့အမျိုးသားလွတ်တော်ကိုယ်စားလှယ်စိုင်ဝမ်လန်ခမ်က2018ဇွန်လ20ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်အမျိုးသားလွတ်တော်အထမပုံမှန်အစည်းအဝေးနဲ့ခရိုင်အစည်းအဝေးတွင်မှလည်းတင်ပြခဲ့ပြီးဖြစ်ပါတယ်။ခရိုင်မြေစစ်အနေနဲ့ပြန်လည်ဆွန့်လွတ်ဖို့ဆုံးဖြတ်ပေးပြီးဖြစ်ပေမဲ့ပြည်내အဆင့်ကနေတပ်ပိုင်းကိုတင်ပြဖို့အခက်အခဲဖြစ်ဟန်တူကြောင်းစိုင်ဝမ်လန်ခမ်ကအခုလိုပြောပါတယ်
။ဒါကိုတက်ကတော့ဒါတို့ကဆွလွန်နိုင်ခြင်းမရှိပါဘူးစသဖြင့်ပြောနေတယ်ပေါ့နော်ဒါအမှန်တော့ဒါဘီတူကိုချစ်တဲ့တမတော်ဆိုရင်ဒါဘီတူတွေကိုငှဲ့ညာတင်ပါတယ်ဒီလိုအခက်ခဲရှိနေတဲ့ဘီတူတွေညံ့မြေတွေကိုအလင်းမြန်စွာနဲ့ပြန်လဲဆွလွန်ပေးတင်ပါတယ်လို့တော့မှတ်ချက်ပြုလိုပါတယ
်ဒီမြေတွေဟာပုံစံ105ရှိပြီးသားကောက်ကွင်းပိုင်မြေဖြစ်တဲ့အတွက်ပြန်လဲမဆွလွန်နိုင်ဘူးလို့တန်ချက်ကတက်ကပူကြီးတူကပြောဆိုခဲ့ပေမဲ့အဲ့ဒီမြေတွေကိုအကွက်ချပြီးပြန်လဲအောင်စားနေတာကြောင့်ပိုင်ရှင်ထံပြန်လဲအနံပေးဖို့ဧပြီလ9ရက်နေ့ကလည်းလေယာမြေပိုင်ရှင်တွေကလာရှိုးမြို့မှာဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ရခိုင်စစ်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်နိုင်ဖို့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကနေအစိုးရကိုတောင်းဆိုလိုက်ပါတယ်။ဖက်ကတ်မြို့နယ်မှော်ဝမ်းကလေးနယ်မြေအတွင်းနှွန်ကန်ကျိုးပေါမှုကြောင့်အသက်ဆုံးရှုံးခဲ့ရသူကုမ္ပဏီဝန်ထမ်း54ဦးကိုကုမ္ပဏီအသီးသီးကရော့ချင်းငွေတယောက်ကို7,300စီပေးအပ်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တိုင်းရှိဆိုင် Fever ဝိုင်းတော်သားတွေစီစဉ်ထုတ်လွှင့်တဲ့တရင်သတင်းလွာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@vanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။စာရိုက်ကတစ်ဆင့်ဆက်တွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ခုတော့ကြန့်ရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြမှာပါ။
ဗင်နီဇွဲလာနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမဲ့သူဘယ်သူမှမဆိုဆန့်ကျင်ကြဖို့တမန်နီကိုလတ်စ်မာဒူကစစ်တပ်ကိုဒီနေ့ပဲတိုက်တွန်းပါတယ်အထက်ခံကောင်းဆောင်ဝိုက်ကွိုင်းတို့ကစစ်တပ်ကိုပဲပြောင်းလာအောင်စီယုံပြောဆိုမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးနောက်ပြေမှာပဲတမန်ကအာဏာကိုဆက်လက်ချုပ်ခိုင်ထားဖို့ကြိုးပမ်းနေရလည်းဖြစ်ပါတယ်နေ့ရက်ကျလမ်းမမှာဆန္ဒပြအောင်ကြောင်းမှုတွေကြုံခဲ့ရပြီးနောက်ရုံးမြင့်တန်ကြားကနေစစ်ကောင်းဆောင်နေတဲ့သူပြောကြတဲ့မင်းငွန်းနဲ့မှာတော့တိုက်ပွဲတစ်ခုနဲ့ရင်ဆိုင်နေရပြီးစိတ်ထက်ခိုင်မာမှုရှိဖို့သစ္စာပေါင်းသူတွေအာဏာသိမ်းဖို့ကြိုးပမ်းသူတွေကိုရင်ဆိုင်တိုက်ပွဲဝင်ဖို့စစ်တပ်ကိုတိုက်တွန်းနေတာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုကိုစုံစမ်းခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်လို့ထွက်ဆိုဖို့ညှင်းဆဲခဲ့တဲ့ရှင်းနေချုပ်အနေနဲ့မကြာခင်တာဝန်ခံမှုကိုပြသမဲ့အခြေရောက်လာလိမ့်မယ်လို့အောက်လွတ်တော် TIA ကော်မတီဥက္ကဋ္ဌဂျေရွန်နယ်လာကသတိပေးလိုက်ပါတယ်ရှင်းနေချုပ်ဝီလျံဘာသမ္မတကိုရင်ဆိုင်မှုပြက်ကွက်ခဲ့တယ်လို့ခြေခံဥပဒေအတွက် NDA ကြီးမားတဲ့လုပ်ရက်တစ်ခုကိုကျူးလွန်ခဲ့တယ်လို့လည်းဒီမိုကရက်ကိုစီရတူဖြစ်တဲ့လွတ်တော်ဥက္ကဋ္ဌကရှင်းနေချုပ်မပါဘဲလုပ်ခဲ့တဲ့ဒီနေ့ချမ်းသာပွဲအတွင်းမှာပြောဆိုလိုက်တာပါယူအန်နိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေယာယီဖယ်ရှားထားတာကိုရပ်ဆိုင်းပြီးအမေရိကန်ကစီးပွားရေးတန်ခတ်မှုတွေတိုးမြင့်သွားဖို့ပြင်ဆင်နေပါတယ်။ယူအန်နိုင်ငံကရေနံတွေကိုအထူးကဝယ်ယူတင်သွင်းနေကြတဲ့နိုင်ငံ၈နိုင်ငံကိုယာယီခွင့်ပြုထားတဲ့အစီအစဉ်ကိုလည်းအမေရိကန်ကအဆုံးသတ်တော်မှာပါ။အမေရိကန်နိုင်ငံချဲဝန်ကြီးမက်ပွန်ပီယိုကတော့ယူအန်အစိုးရပေါ်အပြင်းထန်ဆုံးဖိအားပေးတော်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံချဲဌာနကလည်းယူအန်နိုင်ငံကနေပြပကိုရေနံလုံးဝမတင်ပို့နိုင်မှုနိုင်ငံကအကြမ်းဖက်ဝါဒနဲ့ပြပကတွေကိုထောက်ပံ့ကူညီတိုင်းမလုပ်နိုင်အောင်အကောင့်ထက်ပေါ်ဆောင်ရွက်တဲ့အစီအစဉ်ဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အရာပြင်းဆန်ကလုံးမုန်တိုင်းလမ်းကြောင်းတင့်နေတဲ့အိန္ဒိယနိုင်ငံရှေ့ဘက်ကယုရန်ကလူပေါင်းတသန်းနီးပါးကိုအာဏာပိုင်တွေကပြည်လူရာပြောင်းရွှေ့ပေးထားပါတယ်။ဘင်္ဂလားပင်လယ်ော်မှာတက်ခတ်နေတဲ့ဖနီလွန်နာမည်ရတဲ့ဆန်ကလုံးမုန်တိုင်းဟာတောက်ကြတဲ့နေ့လပိုင်းလေတိုင်လုံးတစ်နာရီ128မိုင်နီးပါးနဲ့ဝင်ရောက်လာမှာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်ဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာတော့ဝိုက်တက်စောညက်ဖြစ်ပါတယ်။ VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိတိုင်းလိုမီတာ3040-51ကနေထုတ်လွှင့်ကြတာပါ။ VOA သောတာရှင်တွေအားလုံးနဲ့မြန်မာပြည်သားအားလုံးစိုးရိမ်မှုကင်းစွာနဲ့ပျော်ရွှင်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.